Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဗီဒီယိုအမေရိကန်တိုင်းရဲ့2019ခုနှစ်စက်တင်ဘာလ14ရက်ကြာတာပြည်နေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုက်လက်မီတာ190ဖြင့်ဗီဒီယိုရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းကဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်ပြည်ထောင်စုကလေးဘွားမှာတရားမဝင်ရောက်လာကြတဲ့သူတွေကိုအကာအကွယ်ပေးမယ့်စီစဉ်တဲ့ပတ်သက်လို့ဒီမိုကရက်လွှတ်တော်ခေါင်းဆောင်တွေနဲ့သဘောတူညီမှုရလုံနေပါဖြစ်ခဲ့တဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတီးမငြိအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအကြီးအကဲကပြင်းပြင်းထန်ထန်ဝေဖန်လိုက်တယ်လို့လွန်ကျော်ရေးကောင်စီကလည်းစိုးရိမ်ကြောင်ပြောလိုက်ပါတယ်။ဒီလိုထိတ်တဲအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တိမ်ကြီးထိုင်တဲ့သူကြီးညာပေးတော့မှာပါ။
အခုညပိုင်းသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကိုရပ်ဖို့အကူအညီလိုနေတဲ့သူတွေကိုလူသားချင်းစာနာမှုအကူအညီတွေပေးဖို့ဥရောပသမဂ္ဂအဖွဲ့ကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ
် First immediate priority end the tensions the violence de-escalate violence must stop immediately human rights must be respected by
ဥရောပသမဂ္ဂရဲ့နိုင်ငံခြားရေးရာမူဝါဒဆိုင်ရာအကြီးအကဲရဲ့ဒီကနေ့ဥရောပလွှတ်တော်မှာပြောကြားချက်နဲ့အတူနားဆင်ရမှာဖြစ်သလိုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မနေ့ကတကပိတ်ဆွေးနွေးပွဲပြီးရခိုင်ရေးအထူးစိုးရိမ်ကြောင်းကြေညာချက်ရခိုင်ဒေသတွင်းတည်ငြိမ်အေးချမ်းရေးမြန်မာနိုင်ငံကအသိမှတ်ပြုထားတဲ့အကြံပေးကော်မရှင်နှစ်ဖွဲ့ရဲ့အကြံပြုချက်တွေကိုအခြေခံပြီးအကောင့်ထည့်ဖော်ဖို့စတင်နေပါပြီ။တခါရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲအခြေအနေကိုလည်းပြောပြပေးမှာပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကပြောပြပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုကလေးဘွားမှာတရားမဝင်ရောက်လာကြပြီးပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြဖြစ်ခဲ့တဲ့သမ္မတဘရက်အိုဘားမားလက်ထက်ကဥပဒေအရနေရက်ပြန်မပို့ဖို့အကောက်အွယ်ပေးထားသူတွေနဲ့ပတ်သက်ပြီးသဘောတူညီမှုရလုံနေပါအခြေအနေကိုရောက်ခဲ့တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကဒီကနေ့ပဲပြောလိုက်ပါတယ်။သမ္မတထရန့်ကတော့ DCA လို့ခေါ်တဲ့အစီအစဉ်နဲ့ပတ်သက်ပြီးအထက်နဲ့အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တွေနဲ့အပေးအယူဆက်ဆက်ခဲ့တာမရှိတဲ့အကြောင်းကြာသပတေးနေ့စောရင်းမှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပြီးတိတ်မချခင်မှာအခုလိုပြောလိုက်တာပါ။နေဆက်လူညွှန်းကိစ္စမှာလည်းအပြန်လည်လက်ခံသဘောတူဖို့လိုအပ်တယ်လို့မဲခွဲဆုံးဖြတ်ဖို့လည်းလိုလိမ့်မယ်လို့ပြောဆိုခဲ့တာပါ။နေဆက်တတိုင်းခရရမယ့်အစီအစဉ်ကိုဆက်လုပ်သွားမယ့်အကြောင်းလည်းပြောဆိုခဲ့တယ်လို့သမ္မတရွေးကောက်ပွဲမဲဆွေစဉ်ကာလတစ်လျှောက်လုံးဝေဖန်ခဲ့ပြီးပြည့်ပြတ်ဖို့ဂရုပြုထားတဲ့DAC အစီအစဉ်မှာအကျုံးဝင်သူတွေကိုအားပေးတဲ့သဘောထားတွေကိုလည်းပြောဆိုသွားခဲ့တာပါ။ DAC လို့ခေါ်တဲ့အစီအစဉ်မှာတော့မှတ်ပုံတင်ဆင်းသွင်းထားသူ၈သိန်းကိုကာကွယ်ဆောက်ရှောက်မှုတွေချက်ချင်းပေးနိုင်မှုသဘောတူညီမှုရခဲ့တဲ့အကြောင်းအောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Nancy Pelosi နဲ့ထက်ထက်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer ကသမ္မတနဲ့ဗိုလ်ထုနေညမှာတွေ့ဆုံပြီးပြောဆိုထားကြတာပါ။အစီအစဉ်မှာတော့နေဆက်လူညွန်းကိစ္စတွေပါဝင်မှာဖြစ်ပေမဲ့သမ္မတ Trump ကလူလားနေသလို American နဲ့ Mexico နေဆက်မှာတတိုင်းခံရမယ့်အစီအစဉ်ကိုထည့်သွင်းမထားဘူးလို့လည်းအတက်ကဒီမိုကရက်လွှတ်တော်ခေါင်းဆောင်တွေကပြောဆိုထားကြပါတယ်။
အမဟာရီကိန်းတန်ကနေပြန်လည်ထူထောင်ရေးကြိုးပမ်းမှုတွေနဲ့ပတ်သက်လို့တင်ပြချက်တွေကိုနားထောင်ဖို့နဲ့မုံတိုင်းတန်တင့်ခံရသူတွေနဲ့တွေ့ဆုံဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့ဖလော်ရီဒါအနောက်တောင်ပိုင်းဒေသကိုသွားရောက်မှာဖြစ်ပါတယ်။ခီးစဉ်အတွင်းမုံတိုင်းဗဟိုချက်ဖြတ်တန်းခဲ့တဲ့ဖို့မေယာနဲ့နက်ပယ်မျိုးတွေကိုလည်းသွားရောက်မှာပါ။အမဟာရီကိန်းကတော့နောက်ပိုင်းမှာဖလော်ရီဒါအနောက်ပိုင်းကိုရွေ့ရှားသွားခဲ့ပြီးလေပြင်းမုန်တိုင်းနဲ့မိုးသစ်ထန်မှုတွေနဲ့အတူနောက်ဆက်တွဲရေကြီးမှုတွေလည်းကြုံခဲ့ရပါတယ်။ဖလော်ရီဒါပြည်နယ်ကိုတော့ကပ်ဘေးတန်တဲ့ဒေသအဖြစ်သမ္မတကကြေညာထားတဲ့အတွက်ဗဟိုအစိုးရရဲ့ရေးပေါ်ရမုံငွေကူညီတွေမြန်မြန်ဆန်ဆန်ရရှိနိုင်မှာပါပြန်လည်ထူထောင်ရေးလုပ်ငန်းတွေစတင်တော့မှာဖြစ်ပေမဲ့ဖလော်ရီဒါပြည်နယ်နဲ့ကာရေဘီယံဒေသကကျွန်းနယ်အတော်များများကိုပါဝင်ရောက်ခဲ့တဲ့မုန်တိုင်းကြောင့်အကြီးအကျယ်ထိခိုက်ပျက်စီးမှုတွေကိုပြန်လည်ထူထောင်ရေးဟာအချိန်ယူရနိုင်တယ်လို့လည်းတာဝန်ရှိသူတွေကသတိပေးကြပါတယ်ဖလော်ရီဒါပြည်နယ်ရဲ့30ရာခိုင်နှုန်းလျှက်စင်ပြီးပြတ်တောက်နေတဲ့အတွက်မီးပြန်ရာရေးဟာဦးစားပေးကိစ္စဖြစ်နေပြီးလျှက်စင်ပြီးအပြည့်အဝရနိုင်ဖို့ကတော့သတင်းပတ်တွေနဲ့ချီကြမြင့်နိုင်ပါတယ်။ဖလော်ရီဒါပြည်နယ်ဟော်လိုဟုတ်မြို့ကတက်ကြီးရွယ်အိုစောင့်ရှောက်ရေးဂေဟာတစ်ခုမှာလဲလူ10ဦးသေဆုံးမှုဟာလျှက်စင်ပြီးပြတ်တောက်ရာကလေအေးဆက်တွေမှာဖွင့်နိုင်တာကြောင့်ဖြစ်ခဲ့ရတာလားဆိုတာကိုတော့အာဏာပိုင်တွေစုံစမ်းနေပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးရစ်စကော့ကတော့ဒီဖြစ်ရပ်ကိုရာဇဝတ်ကြောင်းအရာစုံစမ်းစစ်ဆေးဖို့ပြောဆိုခဲ့တယ်လို့တခြားဂေဟာတွေအလုံးကိုစစ်ဆေးဖို့လည်းညွှန်ကြားထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံရှိပိုင်းကမတိမငြိအခြေအနေတွေကြုံရတဲ့ကုနာပြည်နယ်မှာဖမ်းဆီးခံထားတဲ့အရသားများကို IS အကြမ်းဖက်ဖွဲ့ကခေါင်းဖြတ်တတ်လိုက်ကြောင်းပြည်နယ်စိုးရတာဝန်ရှိသူတွေကဒီကနေ့ပဲတီးပြပြောဆိုလိုက်ပါတယ်။အစိုးရနဲ့ပတ်သက်ဆွံ့နွံ့မှုရှိတဲ့အရသားများတပ်ဖြတ်ခံရမှုဟာမနုဿကြီးခိုင်မှလွန်ခဲ့တဲ့နှစ်ရက်ကဖြစ်ပွားခဲ့တယ်လို့လည်းပြည်နယ်အုပ်ချုပ်ရေးမှူးဝါဟီဒူလာကာလီမန်ဆိုင်က VOA ကိုအတည်ပြုပြောဆိုခဲ့တာပါ။အာဖဂန်နိုင်ငံကိုရာဇန်ပြည်နယ်က IS ဆိုရောက်ဖွဲ့ခွဲကတော့အသက်ခံရသူတွေအမေရိကန်တရှိတွေဖြစ်ကြောင်းဆွဆွဲထားပြီးတပ်ဖြတ်မှုကသူတို့လက်ချက်ဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ဝေမှုတွေခံခဲ့ရတဲ့အမေရိကန်ရဲ့ကွန်တန်နမိုအချင်းစခန်းကအချင်းသားတွေလိုဝတ်စုံတွေကိုဝတ်ပေးထားတဲ့တစားကန်နေရာရဲ့ဓာတ်ပုံတွေကိုလည်းစီးရဲအခြေဆိုင် IS အချင်းဖက်အဖွဲ့ရဲ့ website ကနေဖော်ပြခဲ့တာပါ။ IS အချင်းဖက်အဖွဲ့ရဲ့အစစ်မြင့်ခေါင်းဆောင်တဦးဖြစ်တဲ့ Morvi Abdulrahman ရှိရာနေရာကိုစုံစမ်းထောက်လှမ်းနေတဲ့အကြောင်းအသက်ခံရသူတွေကဝန်ခံခဲ့တယ်လို့ဆိုတဲ့ဗီဒီယိုမှတ်တမ်းအတူတစ်ခုကိုလည်းလက်ကင်ဖုန်းကနေဖြန့်ဝေခဲ့တဲ့အကြောင်းဒေသခံတွေကပြောပါရယ် IS အဖွဲ့ရဲ့အစစ်မြင့်ခေါင်းဆောင် Rockman ကတော့စစ်သွေးကြွတွေကောင်းဖြတ်သက်ခဲ့တဲ့ဒေသမှာပဲမချသေးရင်ကအမေရိကန်ရဲ့မောင်းသူမဲ့ drone ရင်နဲ့တိုက်ခတ်မှုတွေတခြားစစ်သွေးကြွလုံးနဲ့အတူတည်ဆုံခဲ့တာပါအော်ဂူလာဆယ်နီကလီချောင်းတက်ခိုက်မှုတွင် IS အချင်းဖွဲ့ဖွဲ့ရဲ့အစစ်မြင့်ခေါင်းဆောင်အများပြတည်ဆုံးခဲ့ကြောင်းလဲအမေရိကန်စစ်တပ်ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်
။အီရန်နိုင်ငံတောင်ပိုင်းမှာပစ်ခတ်မှုတွေနဲ့ကားဘုံးထောင်တိုက်ခိုက်မှုတွေကြောင့်လူ90ထက်မနည်းတည်ဆုံးခဲ့ကြောင်းအစိုးရတာဝန်ရှိသူတွေကဒီကနေ့ပြောဆိုပါတယ်။ဒီကပြည်နယ်မြို့တော်နာဆရီယာအနီးဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုအတွင်းလူပေါင်း80ကျော်ဒဏ်ရာရခဲ့ပါတယ်။လုံခြုံရေးဂိတ်တစ်ခုအနီးဖောက်ခွဲရေးပစ္စည်းတွေတင်လာတဲ့ကားနဲ့အသေးခံတိုက်ခိုက်ပြီးတဲ့နောက်စစ်သွေးကြွတွေကစားတောက်ဆိုင်တစ်ခုကိုပစ်ခတ်ခဲ့တာလို့လည်းတာဝန်ရှိသူတွေကပြောပါတယ်။တိုက်ခိုက်မှုအတွက်ဘယ်သူကမှသူတို့လက်ချက်ဆိုပြီးလက်တလော့ကြီးညာတာမရှိသေးပေမဲ့အီရန်နိုင်ငံကရှီယာမွတ်စလင်တွေအပေါ်အကြီးအကျယ်တိုက်ခိုက်မှုတွေမှာIS အစွန်းရောက်စစ်သွေးကြောအဖွဲ့ကသူတို့လက်ချက်ဆိုပြီးကြေညာလေးရှိပါတယ်တိုက်ခတ်မှုဖြစ်ခဲ့တဲ့ဒီကာပြည်နယ်ဟာရှီယာမွတ်စလင်တွေအများစုနေထိုင်ပြီးဘဲကရက်မြို့တော်အရှိတောင်ဘက်ကီလိုမီတာ320အကွာမှာတည်ရှိပါတယ်ရှင
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုက်ဒိုမီတာ25 kHz 1196 5လိုက်ဒိုမီတာ32 kHz 932 5လိုက်ဒိုမီတာ58 kHz 585 5နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်းအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂအကြီးအကဲကပြင်းပြင်းထန်ထန်ဝေဖန်လိုက်တယ်လို့လွန်ကျွေးကောင်စီကလည်းစိုးရိမ်ကြောင်ပြောလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်၃ပုံ၃ပုံလောက်ထိထွက်ပြေးနေရတာလူမျိုးပြောင်းအောင်လို့ရောက်နေတာကြောင့်မြန်မာစိုးရိမ်အနေနဲ့ဟန်တားဖို့လိုနေပြီလို့လည်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုကွတရက်စ်ကတိုက်တွန်းလိုက်တာပါ။မြန်မာစိုးရိမ်တာဝန်ရှိသူတွေအနေနဲ့စစ်စင်ရေးတွေကိုစိုက်ငံ့ပြီးအကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့တရားဥပဒေစိုးမိုးရေးဆောင်ရွက်ဖို့နဲ့တိုက်ပြည်ကထွက်ပြေးသွားသူတွေပြန်လည်နိုင်ခွင့်ရှိဖို့ကုလသမဂ္ဂတွင်ရမှုချုပ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာမနေ့ကကပြောဆိုလိုက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေဟာစိုးရိမ်စရာကောင်းတာကြောင့်လွန်ကျွေးကောင်စီအနေနဲ့အလေးနက်ထားစဉ်းစားကြံပြဖို့တိုက်တွန်းခဲ့ရကြောင်းလည်းအတွင်ရမှုချုပ်ကပြောပါတယ်။ရခိုင်ပြည်နယ်အရေးမနေ့ကဆွေးနွေးခဲ့တဲ့လွန်ကျွေးကောင်စီကတော့လက်ရှိအခြေအနေတွေပေါ်စိုးရိမ်ကြောင်းနဲ့ပြစ်ခတ်တွေဆုံးသတ်ဖို့တင်းမာမှုတွေရှင်းချဖို့တရားဥပဒေစိုးမိုးရေးဆောင်ရွက်ဖို့အယက်သားတွေကိုကာဝယ်ဆောက်ရှောက်ဖို့လူမှုရေးစီးပွားရေးအခြေအနေတွေပုံမှန်ပြင်ပြအောင်ဆောင်ရွက်ဖို့နဲ့ဒုက္ခသည်ပြဿနာကိုဖြေရှင်းဖို့တိုက်တွန်းကြောင်းကြေညာချက်ထုတ်ပြန်ခဲ့တာပါ။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့လတဲ့ ARSA အစိုးရအဖွဲ့ကနေကြာဆောင်ရဲတပ်ဖွဲ့တွေကိုဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်လွန်ကျွေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေမှာလူခွေချိုးဖောက်မှုတွေရှိရဲဆိုပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာကဝေဖန်နေတာပါ။မြန်မာဆိုရတာဝန်ရှိသူတွေကတော့လွန်ကျွေးအနာဘဏ်တွေကဥပဒေနဲ့အညီဆောင်ရွက်နေကြောင်းနဲ့လူခွေချိုးဖောက်မှုတွေရှိခဲ့ရင်လည်းပေါ်ထုတ်ရေးယူမယ်ကြောင်းသတိပြုထားတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆက်စုကြည်ကလည်းနိုင်ငံတွင်းမှာရှိနေသူတွေကနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေကာကွယ်ဆောက်ရှောက်ဖို့တာဝန်ရှိတာကြောင့်ပြစ်ခတ်ဖြစ်ရာဒေသကလူအလုံးကိုကူညီဆောက်ရှောက်နိုင်အောင်ကြိုးပမ်းနေကြောင်းပြောဆိုထားပါတယ်
။မလေးရှားနိုင်ငံမြို့တော်ကွာလာလမ်ပူမှာဒီကနေ့ကြာသပတေးနေ့မနေ့စောပိုင်းပုဂ္ဂလိကဘာသာရေးကျောင်းတစ်ခုမိလောင်လို့23ဦးသေဆုံးရပါတယ်။ဒါရူခိုရန်အစ်တီဖာကီယာဘာသာရေးကျောင်းရဲ့ကျောင်းသားအိတ်ဆောင်အပေါ်ဆုံးထက်မှာမနေ့လင်းအားကြီးအချိန်မိလောင်ခဲ့တာလို့မိသက်ဌာနတာဝန်ရှိသူတွေကပြောပါတယ်။တည်ဆုံးသူတွေထဲမှာတော့အသက်73နှစ်နဲ့18နှစ်ကြားယောက်ျားကလေး22ဦးနဲ့ဆရာ2ဦးတို့ဖြစ်ပါတယ်။မိလောင်နေတာကြောင့်အိတ်ဆောင်တွေကိုဝင်တဲ့တခုတည်းသောတကပောက်ကိုသွားမရဖြစ်ခဲ့တယ်လို့ပြတင်းပေါက်တွေကလည်းတန်တိုင်တွေနဲ့ကာယံထတာကြောင့်ထွက်ပြေးလို့မရဖြစ်ခဲ့တာပါ။မိကိုမှုန်ပြီးတည်ဆုံးတဲ့အနေအထားလို့လည်းမိသက်ဌာနတာဝန်ရှိသူတွေကပြောပါတယ်။ကျောင်းကနေကဲထုတ်ခဲ့ရတဲ့ကျောင်းသား18ဦးတည်းက6ဦးတို့ကတော့စိုးရင်စရာအနည်းအထားနဲ့ဆေးရုံတင်ထားရပါတယ်။မိလောင်ရတဲ့အကြောင်းရင်းကိုတော့စုံစမ်းနေစေဖြစ်ပါတယ်ရှင်
။နျူကလ িয়ার နဲ့မစ်ဆိုင်းတုံးလက်နက်စမ်းသပ်မှုတွေလုပ်နေတဲ့မြောက်ကိုရီးယားပေါ်တွုံးမြင့်ဖိအားပေးဖို့နဲ့လေပြင်းနိုင်ငံရေးအခြေအနေတွေကိုဆွေးနွေးရမှာပါဝင်တက်ရောက်ဖို့အမေရိကန်နိုင်ငံကြားရေးဝန်ကြီး Rusty Lesson ဒီကနေ့ပဲဗြိတိန်နဲ့ပြည်သစ်စိုးရတာဝန်ရှိသူတွေနဲ့လန်ဒန်မြို့တော်မှာတွေ့ဆုံနေပါတယ်။ဝန်ကြီးတေလာဆန်ဟာဗြိတိန်ဝန်ကြီးချုပ် Theresa May နဲ့အရင်ဆုံးတွေ့ဆုံခဲ့တာပါ။အမေရိကန်နိုင်ငံကြားရေးဝန်ကြီးနဲ့ဗြိတိန်နိုင်ငံကြားရေးဝန်ကြီး ဘော်ရစ်ဂျွန်ဆင်ပြည်ထောင်နိုင်ငံရေးဒါရိုက်တာနီကိုလတ်စ်ဒါရဗီယာရိုနဲ့တွေ့ဆုံရမှာတော့မြောက်ကိုရီးယားရဲ့ရန်လိုပြီးဥပဒေမဲ့တဲ့လောရက်တွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ကြောင်းလဲဗြိတိန်နိုင်ငံခြားရေးဝန်ကြီးချုပ်ကသတင်းထုတ်ပြန်ထားတာပါ။အာမဟာရီကိန်းမုန်တိုင်းတန်ခံရတဲ့အမေရိကန်ပြည်ထောင်စုနဲ့ကာရီဘီယံဒေသကအမေရိကန်ပိုင်ပေါ်တိုရီကိုနဲ့ဗာဂျင်အိုင်လန်ဒ်ကျွန်းတွေဗြိတိန်နဲ့ပြင်သစ်တို့ကပိုင်ဆိုင်ရတဲ့နယ်မြေတွေမှာအကူအညီပေးရတွေ့လဲသုံးနိုင်ငံထိပ်တန်းတန်တမန်တွေဆွေးနွေးဖို့စီစဉ်ထားကြတာပါ။မွန်လွဲပိုင်းမှာတော့လီဗျားနိုင်ငံမှာအာနာရှင်ကောင်းဆောင်မမဂရာဖီဖက်ရှားတပြက်ခံရတဲ့2011ခုနှစ်ကစလို့နိုင်ငံရေးမတည်မငြိမ်အခြေအနေတွေကြုံနေရတာတွေကိုအာရုံစိုက်ဆွေးနွေးဖို့လည်းစီစဉ်ထားပါတယ်။ဆွေးနွေးပွဲမှာတော့သုံးနိုင်ငံထိပ်တန်းတန်တမန်တွေအပြင်ကုလသမဂ္ဂရဲ့လီဗျားနိုင်ငံဆိုင်ရာအထူးတန်တမန်အီတလီ၊အီဂျစ်နဲ့အာရဗ်စော်ဝါမျိုးပြည်တော်စု UAE နိုင်ငံခြားရေးဝန်ကြီးတွေလည်းပါဝင်တက်ရောက်ကြမှာဖြစ်တယ်လို့လည်းကြိုတင်သတင်းထုတ်ပြန်ထားပါတယ်
။ရုရှားနဲ့ဘယ်လာရုစ်နိုင်ငံတို့ရဲ့ဒီကနေ့ကြာသပတင်းနေ့စတင်တဲ့စီးရီးလေ့ကျင့်မှုရဲ့ပမာဏနဲ့သဘောတဘာဝအပေါ်မြောက်အတ္တလန္တိတ်စစ်ဆေးချုပ်အဖွဲ့ဝင်နိုင်ငံတွေကြားစိုးရိမ်မှုတွေရှိနေပါတယ်။ရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေအတွင်းကနေရာ6နေရာမှာလုပ်တဲ့စီးရီးလေ့ကျင့်မှုမှာတော့တပ်ဖွဲ့ဝင်အင်အား12,900ပါဝင်ပြီးလေယာဉ်အစင်း80တင်ကားအစင်း250နဲ့စစ်သင်္ဘော10စင်းတို့ပါဝင်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်အခိုင်အမာခုခံကာကွယ်ရေးသဘောတဘာဝနဲ့အစီအစဉ်လေ့ကျင့်တာဖြစ်ပြီးတခြားနိုင်ငံဒါမှမဟုတ်လည်းနိုင်ငံတွေအပေါ်ဓာတ်ရိုက်ချင်းချောက်မှုမဟုတ်ဘူးလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်။ဒီလိုရှာမှုတွေကအင်းကြီးချင်းနိုင်ငံတွေဥရောပနိုင်ငံအလုံးအပေါ်ချင်းချောက်မှုမဟုတ်ဘူးလို့လည်းဘယ်လာရုစ်ဘက်ကမနေ့ကပြောဆိုပါတယ်။အစီအစဉ်လေ့ကျင့်မှုတွေကတော့စက်တင်ဘာလ20ရက်နေ့အထိကြာမြင့်မှာဖြစ်ပါတယ်ရှင်။
ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်သိန်ကီထိုက်တို့ပြောပြပေးသွားကြတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နားဆင်ရပါမယ်ရှင်။ရခိုင်ပြည်နယ်ထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေရပ်ဖို့နောက်အကူအညီလိုနေသူတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးဖို့ဥရောပသမဂ္ဂကမြန်မာအစိုးရကိုဒီကနေ့တောင်းဆိုလိုက်ပါတယ်။အကြမ်းဖက်မှုတွေကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကအင်အားအလွန်ကျွံသုံးကင်တွယ်မှုပေါ်အထူးစိုးရင်ကြောင်းလဲပြောပါတယ်။မြန်မာဘက်ကအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုလူတွေသိမ်းနဲ့ချီထွက်ပြေးလာတဲ့ကိစ္စကလက်သင့်ခံနိုင်စရာမရှိဘူးလို့လည်းပြောပါတယ်။မတ်သိန်ကီထိုက်ကစူးစီးတင်ပြမှာပါရှင်
။ရခိုင်ပြည်နယ်တွင်းကအကြမ်းဖက်တိုက်ခိုက်မှုတွေချက်ချင်းရပ်ဖို့အကူအညီလိုအပ်နေသူတွေအားလုံးကိုလူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေချက်ချင်းပေးဖို့ဥရောပသမ္မတကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။ဥရောပသမ္မတရဲ့နိုင်ငံခြားရေးရာမူဝါဒဆိုင်ရာအကြီးအကဲဖက်ဒရီကာမိုဟီရီနီကဒီကနေ့ဥရောပလွှတ်တော်မှာအခုလိုပြောဆိုလိုက်ပါတယ်
။ First immediate priority end the tensions, the violence, de-escalate. Violence must stop immediately.
ပထမဆုံးအရေးတကြီးလုပ်ရမှာကအကြမ်းဖက်မှုတွေတင်းမာမှုတွေကိုအဆုံးသတ်ဖို့ပါ။အကြမ်းဖက်မှုတွေချက်ချင်းရပ်ရပါမယ်။လူခွင့်ရေးကိုအားလုံးကလေးစားလိုက်နာရမှာပါ။လက်နက်မဲ့အရက်သားတွေအပေါ်အကြမ်းဖက်မှုတွေကနေကင်းလို့ရေးအတွက်ကတော့လုံခြုံရေးတပ်ဖွဲ့တွေမှာအထူးပဲတာဝန်ရှိတာဝန်ယူရမှာဖြစ်ပါတယ်။ဒုတိယချက်အနေနဲ့ကတော့လူဝက်နေသူတွေကိုအားလုံးကိုလူသားချင်းစာနာမှုအထောက်အကူတွေအရေးပေါ်ပေးရဖို့ဖြစ်ပါတယ်။
ERSA အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုဥရောပသမဂ္ဂဘက်ကရှုတ်ချတဲ့အကြောင်းဒီလူတွေကိုဥပဒေအတိုင်းဆောင်ရွက်ရမယ်လို့လည်းအတိအလင်းပြောပါတယ်။ဒါပေမဲ့ဒေတာတွေအကြမ်းဖက်မှုတွေကိုကင်တွယ်တဲ့နေရာမှာမြန်မာလုံခြုံရေးတပ်တွေအင်အားအလွန်အကျွံအသုံးပြုမှုကိုတော့ဥရောပသမဂ္ဂဘက်ကအလွန်မဲစိုးရိမ်တယ်လို့ဥရောပသမဂ္ဂရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖယ်ရီကာမော့ခီရီနီကအခုလိုပြောပါတယ
် That we are very much aware and concerned.about the excesses during the security operations
မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လုံခြုံရေးစစ်ဆေးရေးတွေမှာအင်အားအလွန်အကျွံအသုံးပြုမှုတွေကိုသိရှိထားပြီးအလွန်မဲဆုတ်ရင်တဲ့အကြောင်းရှင်းရှင်းလင်းလင်းပြောကြားလိုပါတယ်။ဒါကြောင့်လည်းဘင်္ဂလားဒေ့ရှ်ဘက်ကလူပေါင်းများစွာရောက်ရှိလာပြီးဒီဘက်ခေတ်ကာလရဲ့အဆိုးအဝါဆုံးဒုက္ခသည်ပြိပက္ခကြီးတစ်ခုဖြစ်လာရပါတယ်။ဒီအချိန်လေးကဘယ်လိုမှလက်ခံနိုင်စရာမရှိသလိုတခြားဒေသတွေကိုပါမတိမငြိမ်ဖြစ်လာစေမယ့်အန္တရာယ်လည်းရှိပါတယ်။
ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာသူက၄သိန်းလောက်ရှိနေပြီလို့ကုလသမဂ္ဂကခန့်မှန်းပြောဆိုပါတယ်မြန်မာအစိုးရဘက်ကတော့ဒေသတွင်းကလူတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးအောင်အာရခန်ရိုဟင်ဂျာကဲတင်ရေးတပ်ဆိုတဲ့အဖွဲ့ကလုပ်တာလို့ပြောပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးထင်လင်းရဲ့ပြောဆိုချက်ကတော့
The terrorist group so called Arkan Rohingya Salvation Army is inciting the people to leave their home
အကြမ်းဖက်ဝါဒီအဖွဲ့ Arakan Rohingya Salvation Army လို့ခေါ်တဲ့အဖွဲ့က တတိယနိုင်ငံမှာအခြေချခွင့်ရမယ်လို့လူတွေကိုလှည့်ပြပြောဆိုစည်းရုံးပြီးအိမ်တွေကနေထွက်ခွာသွားဖို့လုပ်နေတာပါလို့သံမတ်ကြီးဦးထင်လင်းပြောဆိုခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကမွတ်စလင်တွေအများစုနေထိုင်ရာမောင်တော်ဘူးဒီတောင်ရသေတောင်ဒေသတွင်းကမြန်မာဆွေရရဲ့လုံခြုံရေးကင်းစခန်း30လောက်ကိုတစ်ချိန်နဲ့တစ်ပြိုင်နက်အကြမ်းဖက်တိုက်ခိုက်ခံခဲ့ရတာကြောင့်မြန်မာအစိုးရဝန်ထမ်းတွေနဲ့အရသားတွေတေဆုံခဲ့ရပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အကြမ်းဖက်မှုတွေကြောင့်ပေါ်ပေါက်လာရတဲ့အခြေအနေကိုချက်ချင်းတုံ့ပြန်တဲ့အနေနဲ့ဥရောပသမဂ္ဂဘက်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုနောက်ထပ်ယူရို3သန်းထပ်တိုးထောက်ပံ့မှာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင် ARSA အုပ်စုရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကရှုတ်ချပြောဆိုကြပါတယ်။ဒါပေမဲ့မြန်မာလုံခြုံရေးတပ်ဖက်ကဒေသရင်းတရားဥပဒေစိုးမိုးရေးဆောင်ရွက်ချက်တွေမှာအင်အားအလွန်အကျွံမသုံးဖို့ကိုတောင်းဆိုနေကြတာဖြစ်ပါတယ်ရှင်
။မတင်ကီထိုက်ပြောပြခဲ့တာပါရှင်။ကိုပီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်နဲ့ဒုတိယသမ္မတဦးမြင့်ဆွေဦးဆောင်တဲ့မောင်တော်ဒေသစုံစမ်းစစ်ဆေးရေးကော်မရှင်တို့ရဲ့အစီရင်ခံစာပါအကြံပြုချက်တွေကိုအကောင့်ထဲဖော်ဖို့မြန်မာအစိုးရကစတင်ပြင်ဆင်နေပါပြီ။ရခိုင်ပြည်နယ်မှာအကြမ်းဖက်တိုက်ခိုက်မှုတွေလက်တလောဖြစ်ထားတာမို့လို့အကြံပြုချက်တွေကိုအကောင့်ထဲဖော်ရမှာအခက်အခဲရှိနိုင်ပေမဲ့လက်ရှိအနေအထားနဲ့ကိုက်ညီတဲ့အကြံပြုချက်တွေကိုဦးစားပေးအကောင့်ထဲဖော်သွားမယ်အကြောင်းရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအကောင့်ထဲဖော်ရေးကော်မတီဥက္ကဋ္ဌဒေါက်တာဝင်းမြတ်အေးကပြောပါတယ်။အပြည့်စုံကို VOE မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကပြောပြပေးမှာပါရှင်။
ပြည်ခဲ့တဲ့ရက်ပိုင်းကနိုင်ငံတော်သမ္မတဦးထင်ကျော်ကိုယ်တိုင်ဖွဲ့စည်းပေးထားတဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအကောင့်ထဲဖော်ဆောင်ရွက်ရေးကော်မတီအနေနဲ့ဒီကနေ့နေပြည်တော်မှာပထမဆုံးအကြိမ်အစည်းအဝေးပြုလုပ်ခဲ့တာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်နဲ့ဒုတိယသမ္မတဦးမြင့်ဆွေဦးဆောင်တဲ့မောင်တော်ဒေသစုံစမ်းစစ်ဆေးရေးကော်မရှင်တို့ရဲ့အကြံပြုချက်တွေအားလုံးကိုပြန်လည်ဆန်းစစ်ပြီးဝင်ကြီးဌာနအလိုက်နှစ်ပတ်အတွင်းစီမံချက်ရေးဆွဲပြီးစတင်လှုပ်ဆောင်မှာဖြစ်တယ်လို့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအကောင့်ထဲဖော်ရေးကော်မတီဥက္ကဋ္ဌဒေါက်တာဝင်းမြတ်အေးက VOE ကိုပြောပါတယ
်အကြံပေးချက်ထဲမှာပါတဲ့အကောင့်ထဲဖော်ရမယ့်ကိစ္စတွေကိုဝင်ကြီးဌာနအလိုက်ကျွန်တော်စီမံချက်ကလေးရေးဆွဲရမယ်သူဝင်ကြီးကလာဝကဆိုပါဝင်ကြီးဟိုကျမ်းမိုင်နဲ့အာကစားဆိုဘယ်လိုပေါ့စသဖြင့်ဝင်ကြီးဌာနလိုက်လမ်းမဆက်သွယ်ရေးဆိုဘယ်လိုပေါ့နော်အဲ့လိုမျိုးကြီးကျွန်တော်ဆက်သွယ်ရေးအဲ့ဒီကိစ္စလားရက်လေးရေးဆွဲပါမယ်ခင်ဗျအဲ့ဒီရေးဆွဲချက်ကိုကျွန်တော်တို့နှစ်ပတ်အတွင်းမှာကျွန်တော်အပြီးရေးဆွဲပြီးတော့စီမံချက်စီအကုန်လုံးဆွပြီးတော့မဟာဗျူဟာစီမံချက်ဆိုကျွန်တော်ပေါင်းဆက်လိုက်မှာဖြစ်ပါတယ
်ဩဂတ်စ်လ25ရက်နေ့ကရခိုင်ပြည်နယ်မောင်တော်ဒေသမှာမွတ်စလင်အကြမ်းဖက်အုပ်စုတွေရဲ့လုံခြုံရေးစခန်းတွေကိုအကြမ်းဖက်တိုက်ခိုက်မှုကြောင့်ရခိုင်ပြည်နယ်တွင်မတည်မငြိမ်မှုတွေဖြစ်ပွားခဲ့တာပါဒီအခြေအနေတွေကြောင့်ရခိုင်အကြံပေးကော်မရှင်တွေရဲ့အကြံပြုချက်တွေကိုအကောင့်ထဲဖော်ရမှာအခက်အခဲရှိနိုင်ပေမဲ့လက်ရှိမြေပြင်အခြေအနေနဲ့ကိုက်ညီတဲ့အကြံပြုချက်တွေကိုဦးစားပေးအကောင့်ထဲဖော်သွားမှာဖြစ်တယ်လို့ဒေါက်တာဝင်းမြတ်အေးကပြောပါတယ
်။ခုနပြောသလိုအခက်အခဲရှိနေတာဆိုတေချာပေါက်ရှိတဲ့အခက်အခဲကတော့အဲ့တော့အကောင့်ထဲဖို့ကအခက်အခဲပြီမယ်။ကျွန်တော်ခုနပြောပြီးပြီကျွန်တော်အခုလက်ရှိအခြေအနေနဲ့တကယ်အကျိုးရှိမဲ့ကိစ္စတွေကိုပဲဦးစားပေးအကောင့်ထဲဖော်မှာဖြစ်တဲ့အတွက်ကြောင့်ကျွန်တော်ရဲ့အကောင့်ထဲဖော်မှုတွေကအခက်အခဲတွေကို
ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအပေါ်အကောင့်ထဲဖော်ဆောင်ရွက်ရေးကော်မတီအနေနဲ့ရခိုင်ပြည်နယ်ရင်းမတူကွဲပြားတဲ့လူမှုအတိုင်းဝိုင်းနှစ်ခုကြားအတူရှင်တွဲနေထိုင်ရေးရခိုင်ပြည်နယ်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေး IDP စခန်းတွေပိတ်သိမ်းနိုင်ရေးအကြမ်းဖက်တိုက်ခိုက်မှုတွေပပျောက်ရေး1982မြန်မာနိုင်ငံသားဥပဒေအရနိုင်ငံသားအခွင့်အရေးရရှိရေးစတဲ့အကြံပြုချက်တွေလှုပ်ဆောင်ဖို့တာဝန်ပေးအပ်ခြင်းခံထားရတာဖြစ်ပါတယ်ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အပြည့်အစုံအစည်းအဝေးခန်းစာထဲမှာရခိုင်ပြည်နယ်တွင်ဘာသာရေးနဲ့လူမျိုးရေးအပေါ်အခြေခံပြီးလွတ်လပ်စွာသွားလာခွင့်နဲ့ပတ်သက်ပြီးခွဲခြားကန့်သက်သားတွေကိုအဆုံးသတ်ဖို့လည်းထည့်သွင်းအကြံပြုထားတာပါကိုဖီအာနန်ကော်မရှင်ကအကြံပြုထားသလိုလွတ်လပ်စွာသွားလာခွင့်အတွက်1982နိုင်ငံသားဥပဒေတိုင်းနိုင်ငံသားစီစီရေးလုပ်ငန်းစဉ်ကိုအရှိန်မြှင့်ဖို့လိုတယ်လို့ဒေါက်တာဝင်းမြတ်အေးကပြောပါတယ
်အကြံပြုချက်ကိုကြည့်လိုက်လို့ရှိရင်82နိုင်ငံသားဥပဒေနဲ့National verification process you အချိန်မြင့်အချိန်မြင့်မှာလို့အကြံပေးထားတာအင်မီတန်ကောင်းတဲ့အကြံကျွန်တော်တို့တကယ်တော့အဲ့ဒီဟာကိုအချိန်မြင့်ရမယ်အဲ့တော့ကလည်းအဟန္တာကြီးအခက်အခဲကြီးအနှောက်အယှက်ကြီးအများကြီးကြုံခဲ့အဲ့အဲ့ဒီဟာကြီးကြောင့်မတီးချီနေရပို့ပြီးတော့ဖြစ်လာတာအဲ့တော့ကျွန်တော်တို့ဒါကိုနီးလန်းချမယ်အချိန်အောင်ပြည့်ပြီး National verification လုပ်လို့ရတဲ့ကတ်တွေပြီးလို့ရအောင်ကျွန်တော်တို့ဆောင်ရွက်လို့ရှိရင်မရနိုင်တာအကြောင်းမရှိဘူးဘာလို့လဲဆိုတော့အခုအချိန်နေဒီမှာအကုန်လုံးကဟိုကျွန်တော်ပြန်လက်ခံရမှာကြီးလည်းရှိတယ်နောက်ပြီးလမ်းမှာရောက်နေတဲ့လူတွေလည်းရှိတယ်သူတို့တွေတိတိကျကျတကယ်လွတ်လပ်စွာသွားလာနိုင်ဖို့နဲ့တည်ရင်ဝင်သွားလာဖို့ဆိုတာလက်ထဲမှာဟိုဒီ verification ကချင်တော့ဒါအများကြီးဟိုအခွင့်အလမ်းတွေရလာမှာဖြစ်တယ
်ဩဂတ်စ်လ25ရက်နေ့ရခိုင်ပြည်နယ်မောင်တော်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခြင်းဟာ ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အပြီးသက်အစီရင်ခံစာထုတ်ပြန်တဲ့အချိန်နဲ့လဲတိုက်ဆိုင်နေတာပါရခိုင်ပြည်နယ်ရင်းမကြသေးခင်ကဖြစ်ပေါ်ထားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ရခိုင်နဲ့အခြားဒေသခံတိုင်းနာတွေနေရက်ဆွန့်ခွာထွက်ပြေးနေကြရသလိုကုလသမဂ္ဂရဲ့ခန့်မှန်းချက်အရမွတ်စလင်ဒုက္ခသည်တွေလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ့်နေချီထွက်ပြေးနေကြရတာဖြစ်ပါလိမ့်ရှင
်မမြင့်မြန်ခိုင်စုစည်းတင်ပြခဲ့တာပါရှင်ရခိုင်ပြည်နယ်အရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းဗုဒ္ဓဦးနေကတကပိတ်ဆွေးနွေးပွဲကျင်းပခဲ့ပြီးအထူးစိုးရင်ကြောင့်ကြေညာချက်တရက်ထုတ်ပြန်ခဲ့ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုယ်တိုင်လည်းရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေအဆုံးသတ်အောင်ဆောင်ရွက်ဖို့မြန်မာအစိုးရကိုဖိအားပေးတိုက်တွန်းနေပါတယ်။ဒီအပေါ်သုံးသပ်ချက်တချို့ကိုတော့မက်ခင်ဖြူထွေးကစုစည်းတင်ပြပါမယ်ရှင်။
မနေ့ကပေါ်ထူနေကကုလသမဂ္ဂလုံခြုံရေးကောင်စီမှရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့အထူးစိုးရင်ကြောင်းညင်ညာချက်တရက်ထုတ်ပြန်ခဲ့တယ်လို့ကုလသမဂ္ဂအထူးရင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းရခိုင်ပြည်နယ်ပြဿနာဟာဒေသတွင်းမတိမငြိမ်ဖြစ်စေတဲ့အကြောင်းချက်တစ်ခုဖြစ်လာနေတယ်လို့ဆိုပြီးအကြမ်းဖက်မှုတွေအဆုံးသတ်နိုင်အောင်ဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းခဲ့ပါတယ်ဒီလိုကုလသမဂ္ဂဘက်ကတိုက်တွန်းပြောဆိုမှုတွေစိုးရိမ်ချက်တွေနဲ့ပတ်သက်လို့ရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကတော့လုံခြုံရေးကောင်စီမှာဘလို့ဆုံးဖြတ်ချက်မျိုးပဲချချမြန်မာဆွေရအနေနဲ့ကိုယ်နိုင်ငံရဲ့အချုပ်အခြာအာဏာတည်မြဲဖို့အတွက်လှုပ်တင်လှုပ်ထိုက်တာကိုပဲလုပ်ရမှာဖြစ်တယ်လို့ပြောပါရယ
်စစ်စင်ရေးကိုရခိုင်တဲ့သဘောလေးတွေ့တယ်အဲ့ဒါကတော့မဖြစ်နိုင်သေးဘူးထင်တယ်ကြံတဲ့ကဏ္ဍလေးတွေကတော့မြေပြင်အခြေအနေကိုကျွန်တော်တို့ပြန်သုံးသပ်အောင်ဒီကြားထဲမှာလေကျွန်တော်တို့ကြားရတဲ့ကြမောင်တိုးမှာလေရွှေစားဆိုတာမောင်တိုးနဲ့ကောင်းကိုပတ်ဒီပတ်တားလေးရှိရွှေစားဘက်ချမ်းကနေလုံကြုံရေးအဖွဲ့အစည်းတွေရုပ်လိုက်ပြီဆိုတော့နဲ့နော်ရွှေစားဘက်ကဘင်္ဂလီအုပ်စုကဒီဘက်ကရခိုင်ဘက်ကိုလာပြီးမှနော်ဝင်စည်းဖို့လုပ်တာပေါ့အဲ့တော့မောင်တို့ဘက်ချမ်းကရခိုင်တွေကပြန်ခုခံကကူလက်ရတာရှိတယ်ခံရေးပြတာပေါ့ဗျဆိုတော့စစ်စင်ရေးရက်ဖို့တောင်းဆိုရေးဆိုတာထက်ဘာကြောင့်စစ်စင်ရေးလုပ်ရတယ်ဆိုတဲ့အကြောင်းရင်းကိုနော်ဒီမြန်မာနိုင်ငံဘက်ရှုထောင့်ကနေပြန်သုံးသပ်ဖို့လိုတယ်အဲ့တော့လုံခြုံရေးကောင်စီကတော့လုံခြုံရေးကောင်စီပို့ပြသူ့ဘာသူဘလို့ပဲဆုံးဖြတ်ဆုံးဖြတ်ပို့။တော့ကျွန်တော်တို့ရဲ့အချုပ်ချာအနာတီတန့်ခံရေးပို့အတွက်မြန်မာနိုင်ငံကိုအုပ်ချုပ်ခွင့်ရတဲ့အစိုးရတရက်အနေနဲ့မမမဲမဲလုတ်ပြင်းလုတ်ထတာကိုလုတ်ဖို့လိုပါလိမ့်မယ
်။ပေါ်ထူးနေကကုလသမဂ္ဂလုံခြုံရေးကောင်စီမှာရခိုင်ပြည်နယ်ပြည်ပခါနဲ့ပတ်သက်လို့တကပိတ်ဆွေးနွေးပွဲကျင်းပခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်အတွင်းလက်ရှိဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေအဆုံးသတ်ဖို့လူသားချင်းစာနာမှုအကူအညီတွေပေးရနိုင်ဖို့နဲ့ကိုဖီယာနဲ့ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုအကောင့်ထဲပေါ်ဖို့တိုက်တွန်းတဲ့ညင်ညာချက်ကိုထုတ်ပြန်ခဲ့တာပါ။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအနေနဲ့လူကြိုရေးကောင်စီရဲ့တိုက်တွန်းချက်အတိုင်းလိုက်ပါလှုပ်ဆောင်ခြင်းရင်တော့မှတကယ်တမ်းလက်တွေ့မှာတော့လုံနိုင်မဲ့အခြေအနေသိမရှိလာဘူးလို့နိုင်ငံရေးလှိလာတုံသက်သူသတင်းစာဆရာဦးစီသူအောင်မြင့်ကပြောပါတယ်
။မြန်မာအစိုးရဒေါအောင်ဆန်းစုကြည်ကတော့သူပြောပါလိမ့်မယ်။ကုလသမဂ္ဂလူကြိုရေးကောင်စီနဲ့ကုလသမဂ္ဂကစိုးရိမ်ကူပန်တဲ့ဟာတွေကိုဒါသူလုံမယ်၊ကိုင်မယ်ဆိုတာတွေသူပြောလိမ့်မယ်။ဒါပေမဲ့ဒီဟာတွေအကောင့်ထဲပေါ်ဖို့ဆိုတဲ့ဥစ္စာကတော့ကျွန်တော်တို့ကံဒီကံမမပြောနိုင်ဘူး။အစိုးရအမှခံပေမဲ့တကယ်လက်တွေ့မြေပြင်မှာလုံနေကင်နေတာကအစိုးရဘာမှဟိုကောင်းကောင်းအကောင့်ထဲပေါ်လို့မရဘူးဆိုတာအရှိကာလတွေတော့လည်းသက်ပြီပဲလေ။အခုလည်းအဲ့လိုဟာမျိုးတွေကအများကြီးဆက်ပြီးတော့ဖြစ်လာနိုင်တယ်လို့တော့ကျွန်တော်မြင်တယ်။ဘာဖြစ်လို့ဆိုတော့အခုဆိုရင်တစ်ဖက်ကပြောနေတာတွေရှိတယ်။စခန်းအစ်တတွေအဲ့ဒီမှာဒုက္ခတွေစခန်းမျိုးတွေပေါ့နော်ခုနှစ်ခုလောက်ထပ်ဖွဲ့မယ်ဆိုတာတွေတော့ဒါရီကဒေါက်ဆန်းစုကြည်ပြောတာနဲ့ကွာခြားတယ်။ဒေါက်ဆန်းစုကြည်ကဒီတပိန်းလောက်ရှိတဲ့ဒီစစ်တွေဘက်ကဒုက္ခတွေစခန်းတွေကိုတော့မှဒါဖြည်းဖြည်းနဲ့ဖြတ်သိမ်းတဲ့အစီအစဉ်တွေရှင်းဖို့ကိုပြရတဲ့အစီအစဉ်ခံစားပါလဲပါတယ်အဲ့ဒါတွေကိုလုပ်ဖို့သူကအဲ့ဒီအစီအစဉ်တွေရှိတယ်လုပ်လဲလုပ်နေတယ်ဒါပေမဲ့အခုဟာထပ်ထပ်ပြီးပေါ်လာမဲ့ဟာတွေကသူအကောင့်တွေပေါ်လို့မရနိုင်တဲ့ဟာတွေပဲဖြစ်နေတော့အဲ့ဒါကိုခွဲပြောမှပဲဖြစ်မယ်အစိုးရအနေနဲ့တော့ဟုတ်ပါတယ်ဒါပေမဲ့လူကြိုရေးဆိုင်ပိုင်းဆိုင်ရာအုပ်ချုပ်ရေးပိုင်းဆိုင်ရာတွေရဲ့လိုက်ပါဆောင်ရွက်မှုတွေကအဲ့ဒါဖြစ်မလားမဖြစ်ဘူးလားဆိုတာကျွန်တော်တို့မပြောနိုင်ပါဘူး
ရခိုင်ရင်းနဲ့ပတ်သက်လို့လက်တလောနိုင်ငံကပြင်းပြင်းထန်ထန်ဝေဖန်မှုတွေနဲ့ဖိအားတွေတိုးလာနေချိန်မှာမြန်မာအစိုးရအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုပို့ပြီးတော့ပြတင်တယ်လို့မြန်မာအမျိုးသမီးသမဂ္ဂ BWU ဥက္ကဋ္ဌမတ်တင်နေညိုကပြောပါရယ်ဒီ
ရခိုင်ရင်းနဲ့ပတ်သက်လို့ရှိနေမြန်မာအစိုးရအနေနဲ့ကပြောလို့ဆိုပူးပေါင်းဆောင်ရွက်မှုကိုလုံးဝလက်မခံတဲ့သဘောမျိုးရှိတာပေါ့နော်ဒီစုံစမ်းစစ်ဆေးရေးအခက်တွေလာမဲ့ကိစ္စတွေဆိုလို့ရှိနေလည်းဒါအရာလုံးဝလက်မခံတဲ့နေရာတွေလည်းရှိတယ်ဆိုတော့လေသွားတာတွေကကျမမြင်တာပုံမှန်ပြီးတော့မှဒီနိုင်ငံတကာအတွက်ဒီဘယ်လိုခေါ်မလဲစိတ်နှောက်ယှက်ဖြစ်စီအားလုံးအားမြတ်ဖြစ်စီပုံဖြစ်စီလို့ဖြစ်နေပါတော့။ဒါပေမဲ့ဒီလိုအခြေအနေကိုဒီထက်ပုံမှန်ဆိုးရွားတာမျိုးတွေမဖြစ်စေချင်ဘူးဆိုရင်တော့တိုင်းတစ်ပြည်နဲ့ကိုယ့်ရဲ့ဟိုနိုင်ငံကိုလက်ခံလဲမထိခိုက်စေဘဲနဲ့ကိုယ့်နိုင်ငံရဲ့အထူးခြားအာဏာကိုလည်းဒီကနေ့တော့ဒီမှာလည်းမကြောက်ဘူးလို့ဆိုကြတာမျိုးပေါ့ဗျာ။အတိုင်းလာတစ်ခုထိလာတော့ဒီနိုင်ငံတကာရဲ့အားလုံးကိုစိုးမှုတွေကိုလက်ခံပြီးစစ်ချင်တဲ့ဆန္ဒကျမတို့ရှိတယ်
လူကြိုရေးကောင်စီမှာမြမအရေးဆွေးနွေးတဲ့မနေ့ကတနေ့ထဲမှာပဲကုလသမဂ္ဂအတွေ့အကြုံမှုချုပ်အန်တိုနီယိုဂူတာရက်စ်ကကိုဖီအာနန်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်ဖို့လဲမြမဆွေးရကိုတိုက်တွန်းပါတယ် ကိုဖီယာနန်အကြံပြုချက်တွေကိုအကောင့်ထဲဖော်ဖို့အတွက်မြန်မာဆူရကဖွဲ့စည်းထားတဲ့ကော်မတီအနေနဲ့ကတော့အကြံပြုချက်တွေကိုလာမယ့်သတင်းနှစ်ပတ်အတွင်းသက်ဆိုင်ရာဝန်ကြီးဌာနအလိုက်အစီအစဉ်တွေကိုရေးဆွဲတင်ပြပြီးတော့မဟာဗျူဟာစီမံကိန်းတရက်ပြင်ဆင်သွားမှာဖြစ်တယ်လို့အကောင့်ထဲဖော်ရေးကော်မတီဥက္ကဋ္ဌက VOA ကိုပြောထားပါရဲ့ရှင်
။မကင်ပြူတွေစူးစီးတင်ပြခဲ့တာပါရှင်။ရခိုင်ပြည်နယ်ဘက်ကအခြေအနေတွေကိုဒီမှာပဲရန်နာပြီးအခုရှမ်းပြည်နယ်ဘက်ကိုလည်းအလှည့်ပေးပါရစေရှင်။NCA အပြစ်ရဲ့လက်မှတ်မထိုးနိုင်သေးတဲ့ TNLA တောင်ပလောင်တပ်ဖွဲ့နဲ့မြမတပ်မတော်တို့ရှမ်းပြည်နယ်မြောက်ပိုင်းမှာရက်ဆက်ဆိုးသလိုဖြစ်နေတဲ့တိုက်ပွဲတွေအတွင်းအပြန်အလှန်ပစ်ခတ်ကြတဲ့လက်နက်ကြီးတွေကြောင့်ဒေသခံရွာသားတွေတင်ရှောင်နေရပါတယ်။လက်ရှိမှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာရပ်တန့်နေတယ်လို့လည်း UPDJC တာဝန်ရှိသူတွေကသုံးသပ်ထားပါတယ်။ထိုင်းချေဆိုင် VOE သတင်းတောက်နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
တလနီဘာရက်တနေတဲ့မြမတပ်မတော်နဲ့တန်းပလောင်တပ်ဖွဲ့ TNLA တို့ကြားတိုက်ပွဲဟာဒီရက်ပိုင်းမှာဆက်တိုက်ဖြစ်ပွားလာခဲ့တာပါ။ရှမ်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်နန်းဆန်မြို့နယ်နဲ့ကြောင်မဲမြို့နယ်တွေမှာမြမတပ်မတော်နဲ့မနေ့ကတရက်ထဲတိုက်ပွဲ၃ကြိမ်ဖြစ်ပွားခဲ့တယ်လို့ TNLA ပြန်ကြားရေးရာရှိဗိုလ်မှူးတိုက်ကျော်ကပြောပါတယ်
။ကြောင်မဲမြို့နယ်ဒီလက်တွေ့ရမှာအဲ့ဒီနေရာမှာပြန်ဆက်ဖြစ်တယ်။ပြီးတော့နမ်ဆန်မြို့နယ်မှာတနေရာဖြစ်တယ်။လည်းနံပါတ်နဲ့ပါရအဖြစ်အကြောင်းရတော့ဒီမြန်မာတပ်မတော်ကသူတို့လှုပ်ရှားနေတဲ့ခြေနေရာကိုသူကတောက်လျှောက်ကြည့်တယ်ကြီးလာတာရှိတယ်လက်ဖက်ရည်တလို့ဖြစ်သွားတာနံပါတ်နဲ့တော့ပြည်သူတွေကမြန်မာတပ်မတော်ကတုံ့ပြန်ကြဆုံးလို့ဒီလိုအရင်းအမြစ်ကြရ
နန်းဆန်မြို့နယ်ဟူးခင်ကျေးရွာနဲ့မမိုင်မိန်ကွန်းကျေးရွာကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာမြမတပ်မတော်ဘက်ကထိခိုက်မှုရှိခဲ့တယ်လို့ TNLA ဘက်ကပြောဝင်မယ်လဲတီးခြားတိမ်မပြုတ်နိုင်သေးပါဘူးအင်္ဂါနေ့ကကြောင်မဲမြို့နယ်လွယ်ကလေးထက်ပဲကြေးရွာတောင်ကျောမှာလည်းမြမတပ်မတော်နဲ့ TNLA တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲမှာလက်နက်ကြီးတန်ကြောင့်ကြေးရွာသားတွေနေရာကနေသိမ်းရှောင်နေရတယ်လို့ရှမ်းပြည်နယ်တန်းပလောင်အမျိုးသားပါတီဗဟုလူမှုဆောင်ကော်မတီဝင်လက်ဖြင့်ပြည်ထောင်စုငြိမ်းချမ်းရေးပူးတွဲဆွေးနွေးမှုကော်မတီ UPDGC ရဲ့သွေးမှုဖွဲ့ဝင်တာလှဖေကပြောပါတယ
်။ TNLA ဖက်ကသူတို့နေတဲ့ကြေးရွာဖက်ကိုမြမတပ်မတော်ကတက်လာပြီးတော့မှဖုံးချစ်တင်တာပေါ့ဗျာ။နှစ်ဖက်ထိပ်တွေ့ပြီးတော့မှတိုက်ပွဲဖြစ်ပွားတယ်။တိုက်ပွဲဖြစ်ပြီးဆိုရင်လည်းနဲ့ကြီးလည်းနဲ့ငယ်တွေနဲ့ရန်တာမာနာထုတယ်မဲမဲမြင်တဲ့မြတ်အကုန်ထုတော့ကိုယ်ကိုမဖြစ်အောင်ကြီးရလွားရတာပေါ့။ချောင်းကတက်ရတာပေါ့လူတို့ရတာ
။ဒီလိုနှစ်ရက်ဆက်တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့မြမတပ်မတော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူး။ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့အစိုးရတာဝန်ရယူပြီးနောက်ပိုင်းနောက်ဆုံးစကုန်နဲ့ခုနှစ်ဟာငင်းချမ်းရေးနှစ်ဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကနေတတ်မှတ်ပြောဆိုခဲ့ပါတယ်။ငင်းချမ်းရေးလုပ်ငန်းစဉ်အတွက်23ရာစုပင်လုံးကပြည်ထောင်စုငင်းချမ်းရေးညီလာခံကိုနှစ်ကြိမ်တိုင်တိုင်ကျင်းပနိုင်ခဲ့သလိုတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းသူတွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါပေမဲ့လက်ရှိအနေအထားကငင်းချမ်းရေးလုပ်ငန်းစဉ်ဟာရပ်တန့်နေတယ်လို့ UBDG စီအသွင်းမှုဖွဲ့ဝင်တာလှဖေကပြောပါတယ်။
ကျွန်တော်တို့ဒီနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ကဘယ်လိုပဲဆန္ဒရှိရှိဘယ်တော့ပဲကြိုးစားကြိုးစားသူ့မှာကလက်နက်မရှိဘူးလေခုကလက်နက်ကံရတပ်ဖွဲ့အချင်းချင်းတွေဟာတကယ်ဟိုမိတ်အစာတွေဖြစ်နေတာဟုတ်သူတို့ရဲ့သဘောထားကအဓိကဆိုဖြစ်နေတယ်ဒီရင်းနှီးရင်းရှင်းလေးပွဲစကားဝိုင်းကဘယ်လိုမှရှေ့ဆက်မတိုးနိုင်ဘူးကျွန်တော်တို့လည်းဒီ UBDGC မှာအဆောင်ကုန်ပြောဆိုဆွေးနွေးဖြစ်တာပဲရင်းနှီးရင်းစကားဝိုင်းကတန့်သွားတာပဲ
ရှမ်းပြည်နယ်အတွင်းတရက်ပိုင်းမှာတော့မြမတပ်မတော်နဲ့တောင်ပလောင်တပ်ဖွဲ့တို့အပြင်မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့ပါတိုက်ပွဲဖြစ်ပွားလာခဲ့တာပါ။ဒါ့အပြင်ကချင်ပြည်နယ်ဘက်မှာလည်းကချင်လူလိုက်ရေးတပ်မတော် KIA နဲ့မြမတပ်မတော်တို့ဟာစစ်ရေးသိမ်းမှနေဆဲလက်ဖြစ်ပါတယ်။မြမတပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေတဲ့တိုင်းဒါလက်နက်ကိုင်ဖွဲ့၃ဖွဲ့ဟာ UWSP ဝပီသွေးစည်းညီညွတ်ရေးပါတီကနေဦးဆောင်တဲ့မြောက်ပိုင်းဒေသတိုင်းဒါလက်နက်ကိုင်ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီ FPNCC ဖွဲ့ဝင်တွေဖြစ်ပါတယ်ခင်ဗျာ။
နိုင်ကုန်းအိမ်စုံစမ်းတင်ပြခဲ့တာပါရှင်။ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စားလိုက်ကနေဝေဖန်အကြံပေးစာတွေပေးပို့လိုတယ်။သောတာရှင်တွေနားဆင်လိုတယ်၊တေသချင်းတွေတောင်းယူလိုတယ်ဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်။အီးမေးလ်နဲ့ဆက်သွယ်လို့ရင်တော့ email လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့စက်တင်ဘာလ14ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။အခုညပိုင်းသတင်းပတ်စင်ကဏ္ဍတွေမှာတော့အရင်ဆုံးကျမရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသားဒေသအသီးသီးကသတင်းစုံလင်ကိုတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုလည်းနာဆင်ကြရမှာပါ။ဒီအစီအစဉ်တွေကမှအခုအရင်ဆုံးကျမရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။ဒီတစ်ပတ်မှာတော့ဘဝနှောင်းပိုင်းမှာစိတ်ကစင်ကလျာဖြစ်တဲ့ယောဂအကြောင်းကိုတင်ပြပေးထားပါတယ်။အသက်60ကျော်လာသူတွေမှာပိုးပြီးတော့စဖြစ်လာတတ်တဲ့ဒီစိတ်ယောဂမျိုးဟာထင်ထားတာတဲ့လက်တွေမှာနည်းနည်းပိုးပြီးဖြစ်နေတဲ့အကြောင်းစိတ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဒီလိုစိတ်ယောဂမျိုးအသက်ကြီးပိုင်းမှာဘာကြောင့်ဖြစ်ရလဲယောဂဖြစ်ခြင်းမဖြစ်ခြင်းကိုဘယ်လိုလက္ခဏာတွေကိုတွေ့ရင်သိနိုင်လဲထိရောက်တဲ့ကုသစောင့်ရှောက်မှုတွေကရှိနိုင်ပါမလားဆိုတဲ့အကြောင်းတက်မတော်စေတကတူစိတ်ကျန်းမာပညာဌာနပါမောက္ခဌာနမှုနဲ့အုံနောက်နဲ့အာယုံကျော်စိတ်ပိုင်းဆိုင်ရာယောဂအထုကဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคปมุขดร.ญวินจอครับบัวหนาวใบเฉยมาดิสึกสึกเกลียဖြစ်တဲ့ယောဂဖြစ်တဲ့အနေထားကမြန်မာနိုင်ငံမှာဘယ်လိုအနေထားရှိလဲဆရာ
။အသက်ကြီးပိုင်းမှာဒီအသက်နှောင်းပိုင်းမှာစဖြစ်တာကိုနည်းနည်းတော့ထင်ရှားတာပေါ့လေ။ဒီ date light schizophrenia ဒါမှမဟုတ် date paraphrenia ဆိုတာကဆရာမှာတယောက်ပတ်ဝန်းကျင်လောက်ရှိတယ်လို့သူဒီသနာတွေအရာဆိုတာပေါ့ဒါပေမဲ့ကြီးတဲ့နည်းနည်းလေးပုံမဲလို့ခံမှန်းရပါတယ်ခင်ဗျဘာကြောင့်လဲဆိုတော့တွေ့ရတဲ့ကိစ္စတွေကတစ်ခါကြီးများများလာတော့လीတိရခိုင်တုံးနဲ့အထက်ပတ်ဝန်းကျင်လောက်ရှိမယ်လို့ခံမှန်းရပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာဒီယောဂါကဘလို့အချိန်မှာစဖြစ်လေရှိရလဲဆရာ
ဒီစိတ်ထောက်ပြန်တဲ့ဝေဒနာတွေဆိုတာကတော့ရင်မြင့်ဖြစ်နိုင်တယ်ဆိုတော့ညာလဲဒီ laser light လို့ခေါ်တဲ့အဆက်ကြီးပိုင်းမှာဖြစ်တဲ့ဟာကြတော့ကျွန်တော်တို့က international late onset schizophrenia group ဆိုတော့လीလာအဲ့ဒီခါမှာကြည့်ဗီဒိုင်းစူဖရီနီယလိုက်ဆိုက်ကူစစ်စီယာဆောက်တဲ့ပုံရင်နောက်ပိုင်းမှာတွေ့ရတာများတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါကြီးဖြစ်ရတဲ့အကြောင်းရင်းဒါမှမဟုတ်ဖြစ်ဖို့အန္တရာယ်ရှိစေနိုင်တဲ့ဒီ risk factor ပေါ့ဆရာနော်အဲ့ဒါတွေကိုရှင်းပြလို့ရပါ
မိသားစုရာသီဝင်ပေါ့ဒီမိသားစုထဲမှာအသက်ကြီးပိုင်းမှာဒီယောဂါဖြစ်တယ်ဆိုရင်ဖြစ်တာကိုသွားပြီးတွေ့ရပါတယ်တချို့ကြတော့ဟို depression လိုမျိုးရှိတဲ့မိသားစုတွေမှာလည်းဟလာ16ရာခိုင်နှုန်းလောက်ကဒီ late night schizophrenia ဖြစ်သွားတာတွေကိုလေ့လာသိရတယ်ပေါ့လေနောက်တစ်ခုက sensory deficit လို့ခေါ်တဲ့မြင်အကြားအာရုံမှာထွေရင်းတာတွေရှိတယ်ဆိုရင်အဲ့ဒီလူတွေက late night schizophrenia very late onset schizophrenia ဖြစ်တာမျိုးကိုသွားတွေ့ရတယ်နောက်တစ်ခုကသူရဲ့ premorbid personality ဆိုတာဟိုမူလရှိတဲ့ကိုယ်ကြီးကိုယ်သေးပေါ့ကိုယ်ကြီးကိုယ်သေးပုံစံမှာဒီဘဝတရားလုံးမှာစီကြားလေးနေတတ်တယ်အထီးကျန်စွာနေတတ်တယ်သူများကိုလည်းတန်တရားစိတ်ကြီးများတတ်တယ်ဆိုတဲ့ကိုယ်ကြီးကိုယ်သေးရှိတဲ့လူတွေက late night schizophrenia ဖြစ်ဖို့အန္တရာယ်များပါတယ်နောက်တစ်ခုကတော့ social isolation ပေါ့လူတွေနဲ့ရောနှောမနေဘဲနဲ့တိကျနေတတ်တယ်တယောက်တည်းနေတတ်တယ်အပြူကြီးလူလူကြီးလိုပုံစံမျိုးတွေဒီ late night schizophrenia ဖြစ်ဖို့အခွင့်အလမ်းများတာကိုသွားတွေ့ရပါတယ်နောက်တစ်ခုကတော့ neuropsychological abnormality ဆိုတာကတော့အာယုံညောနဲ့စိတ်ပိုင်းဆိုင်ရာသွေးမြေတွေရှိတယ်ဆိုတာတွေကြတော့နည်းနည်းလေးဟိုထူးထူးခြားခြားကြောင်းလဲနေတာမျိုးတွေလည်းရှိတတ်ပါတယ်နောက်မျိုးသမီးတွေကမျိုးသားတွေနဲ့စာလို့ရှိရင်အဲ့ဒါ late night schizophrenia ဖြစ်ဖို့အခွင့်အလမ်းတော်တော်များပါတယ်မျိုးသမီးကနှစ်ယောက်ကနေသုံးယောက်လောက်ဖြစ်တယ်ဆိုရင်မျိုးသားတယောက်လောက်ပဲဖြစ်တာမျိုးတွေ့ရသလိုသူ့လိလာချက်ဒီမှာကြတာအမျိုးသမီး20လောက်ဖြစ်မှအမျိုးသားတယောက်လောက်ကဖြစ်တယ်ဆိုတာကိုသွားပြီးတွေ့ရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဖြစ်နိုင်စေတဲ့အန္တရာယ်တွေကိုသိထားတဲ့အတွက်ကာကွယ်ဖို့အတွက်ဆိုလို့ရှိရင်ဆရာဘာတွေကိုအဓိကထားပြီးတော့လုပ်ပြန
် Family history မိသားစုထဲမှာဖြစ်တဲ့ကိစ္စကတော့ကိုယ်ကာကွယ်ရွေးချယ်လို့ရတဲ့ကိစ္စမဟုတ်တော့ဘူးတော်တော်လေးထည့်ရင်နေပေါ့လေဒါပေမဲ့သွားသွားပြီး sensory deficit အဲ့လားအမြင်ကြအာယုံရှုရင်းတာနဲ့ပတ်သက်တဲ့ကြကျွန်တော်တို့ကာကွယ်ပေးနိုင်တယ်။မြင်ကြအာယုံကြံရအောင်နားကြကိရိယာတွေဆက်တင်ပေးတာမျိုးတို့အခုမျက်စိဆိုလို့ရှိရင်လည်းအတွင်းနေခွဲပေးတာမျိုးနောက်တစ်ခုရဲ့ကိုယ်ကြီးကိုယ်စားလည်းကျွန်တော်တို့ကြောင်းလဲလို့မရဘူး။ social isolation လို့ခေါ်တဲ့တိကျနေတာတွေကြတော့ကျွန်တော်တို့အဲ့လိုမနေပြအောင်လူမှုရေးထဲမှာပါဝင်လာအောင် Christian လက် Christian လျှောက်ဗုဒ္ဓဘာသာဆိုတဲ့ဗုဒ္ဓဘာသာလျှောက် Muslim လက် Muslim လျှောက်ဘာသာရေးဆံရတွေနဲ့ဆွဲဆောင်သိမ့်သိမ့်ပြီးတော့သူတို့ကိုတိကျမနေဘဲနဲ့အများနဲ့ပါဝင်ပတ်သက်လာအောင်လုပ်တဲ့ညီနဲ့ကူညီပေးလို့ရပါတယ်။သောသောပြတဲ့အမျိုးသမီးဒီပိုဖြစ်တယ်ဆိုတော့ကျွန်တော်တို့မကာကွယ်နိုင်ဘူးသို့တော့အာယုံညောနဲ့စိတ်ပိုင်းဆိုင်ရာကြေတနာတွေသူရင်းချက်တွေဖြစ်အောင်ကတော့ဘဝနေနည်းထိုင်နည်းမှန်ကန်မယ်ဟလားလေငန်းနေမမှန်လို့မယ်အေယူဝါဝါအိတ်မယ်အာဟာရပြုဝမျှတာတဲ့အစားအသောက်တွေစားမယ်သူ့ရဲ့နည်းတွေနဲ့ အာရုံညောပိုင်းဆိုင်ရာယောဂါတွေဖြစ်အောင်ကာကွယ်နိုင်တယ်ဆိုလို့ရှင်လေဒီမိခိုက်ကီဇိုဖရီးယားကိုကာကွယ်ပြီးသားဖြစ်သွားမယ
်ဟုတ်ကဲ့ဆရာဒီယောဂါဖြစ်လာခဲ့ရောဆရာကြီးဘလို့စောစောသိနိုင်တဲ့လက္ခဏာတွေစောင့်ကြည့်ဖို့လိုလဲ
စိတ်စဉ်လေယောဂါမှာတော့အာလီအွန်ဆက်ပေါ့ဒီငငယ်ရွယ်ရွယ်ဒီမှာဖြစ်ဖြစ်ယောဂါတွေလိုမျိုးပဲယောဂါလက္ခဏာတွေကတော့ဖြစ်တာပေါ့နော်တချို့ negative symptom လို့ခေါ်တဲ့ဟလာအနုလက္ခဏာသဘောဆောင်တဲ့တယောက်တည်းနေတာမလို့စင်မကန်ကြီးဖြစ်တဲ့ရည်မထိုးခြင်းအစာမသားခြင်းသက်သက်ရရနေခြင်းဆိုတော့အဲ့လိုဖြစ်နေတာမျိုးတွေကကြတော့လူငယ်လေးတွေမှာပုံများတော့တက်ကြီးပိုင်းမှာအဲ့ဒါမျိုးတွေသိမတွေ့ရဘူး formal thought disorder လို့ခေါ်တဲ့အတွေးအခေါ်နဲ့ပတ်သက်ပြီးတော့ချူရင်းချက်တွေမှာလူငယ်ပိုင်းမှာပုံတွေ့ရပြီးတက်ကြီးပိုင်းမှာသိမတွေ့ရဘူးနောက်တစ်ခုကယုံမားလွန်ခြင်းနဲ့တန်မြတ်စိတ်လွန်ကဲခြင်းတွေနဲ့သူ့ကိုမကောင်းကြံတဲ့ပြုစားတွေအိမ်ထဲမှာဖောက်ဝင်လာပြီးတော့အနောက်ဆက်ပေးမယ်အန္တရာယ်ပြုမယ်လို့ရှင်နေတဲ့စိတ်တွေမှာကြတော့ငယ်တော့မှသိနေပြီပဲကြီးရဲ့အခါဖြစ်တာတွေကပိုဖြစ်တယ်နောက်တစ်ခုကတော့ hallucination ပေါ့ဟိုတုံ့ဆော်မှုမဲ့အာယုံမားတွေနဲ့ပတ်သက်လာလို့ရှိရင်အာလီအွန်ဆက်နဲ့နည်းနည်းလေးကြွားကြတာကအာလီအွန်ဆက်မှာငယ်တော့မှဖြစ်တဲ့ကလေးတွေက sensory model ဒီအထူးသဖြင့်တော့ auditory ပေါ့အတန်ကြားတာတွေပိုများတယ်ဒီအသက်ကြီးလာတဲ့အခါဖြစ်တာကြတော့ multiple modality ပေါ့အတန်ကြားတာရောအယုံမြင်တာရောအနံ့ရတာတွေရောရောပြောင်းပြီးတော့ဖြစ်တဲ့ပြင်ဆော့ဆော့ပြီးတော့ယုံမားလွန်စိတ်နဲ့တုံ့ဆော်မှုမဲ့အာယုံမားရတာတွေဒီတော့ပြီးတော့ဆက်ဆက်မှုရှိနေတယ်ဆိုတာလေးကိုလည်းတွေ့ရပါတယ်ခင်ဗျာ။နောက်လူငယ်ရင်းနဲ့ပတ်သက်လို့ဒီကြနေတတ်တာကတော့လူငယ်ဘဝနဲ့စိတ်မကွာတတ်ဘူး။နောက်တစ်ခုကဉာဏ်ရည်တို့မှတ်ဉာဏ်တို့လုံးဆောင်ခြင်းနဲ့ပတ်သက်ပြီး structure brain condition တွေပေါ့။ဘုံတော်ထဲမှာပြည့်စည်တာနဲ့ပတ်သက်လို့ရှိမယ်ဆိုရင်တော့ငယ်ပိုင်းမှာဖြစ်တာနဲ့အဒီဘက်မှာဖြစ်တာတွေအလွန်အမင်းကွာခြားမှုမရှိဘူး။
ဟုတ်ကဲ့ဆရာကြီး။အဲ့တော့ဒီလက္ခဏာတွေတိတိတသာစပြလာရင်တော့ဖြစ်စုကုသမှုအပိုင်းမှာဘာတွေကိုအဓိကထားပြီးလုပ်တဲ့
။ငယ်ဘဝတွေနဲ့မတူတာကစိတ်ယောဂကုသတဲ့စီးလီပြီးတဲ့ကြားတွေကဒီသက်ကြီးရကတော့လုံးဝကောင်းကောင်းသက်တာရပြီးတော့ခုနှစ်ဖက်ကြောက်ရကခင်တော့ကတခါဒီမှာမသက်မသာလေးနဲ့အညစ်မဲ့နဲ့တန်နေတာတို့တွေ့ရတယ်ခင်ဗျ။အဲ့တော့တွေ့ရတော့ဖြည်းဖြည်းပြီးတဲ့အခါမှာလည်းစနစ်ကျပြီးဖို့လိုသလိုနည်းနည်းနဲ့စပြီးတော့ဖြည်းဖြည်းချင်းတူတူတူတူပြေးရမယ်သတိထားပြေးရမယ်။များသောအားဖြင့်တော့လူငယ်တွေကိုပြေးတာရဲ့တစ်ဝက်လောက်ပဲပြေးရတတ်တာများပါတယ်။အဲသူတို့ဆေးပြေးတာအင်မတန်ဘီယူထက်ရတဲ့အပြင်ဖြည်းရဲ့ဆိုးဆိုးတွေမပေါ်လာအောင်ဖြည်းဖြည်းဆိုးဆိုးတွေကိုလည်းပေါ်လာမပေါ်လာဘူးယူဆိုင်ကြည့်နေပြီးတော့စနစ်ကျပြုစုကုသဖို့လိုပါတယ်ဖြည်းပြတာနဲ့မကဘဲနဲ့တချို့လိုအပ်လို့ရှိရင် ECD ကိုခေါ်တဲ့ shock ရိုက်ပြီးတော့ electrocardiogram ဆက်တဲ့ပြေးလို့ရပါတယ်ခုနောက်ပိုင်းမှာတော့ modify ECD ပေါ့လေမီးစင်းနဲ့ဒီကစနစ်ကျပြေးပြီးတော့အန္တရာယ်မဖြစ်အောင်ပြေးလို့ရနေပါပြီနောက်တစ်ခုကစိတ်နဲ့လူမှုရေးပိုင်းဆိုင်ရာပြုစုကူညီဆောင်ရှောက်မှုတွေရတော့မိသားစုတွေမကဘူးဘေးပတ်ဝန်းကျင်ကလူတွေရောဒီလူမှုရေးလူမှုဝန်ထမ်းဝန်ကြီးဌာနလိုဟာမျိုးလက်ကျင့်ကြီးတို့စသည်ဖြင့်ပေါ့လေဒီ NGO တွေအားလုံးကလည်းဝိုင်းဝန်းပြီးတော့ပူးပေါင်းပါဝင်ပြီးတော့ကူညီဆောင်ရှောက်မှုတွေစိတ်ပိုင်းရုပ်ပိုင်းဒီမူရင်းကူညီမှုတွေလုပ်ပေးဖို့လိုပါတယ်ခင်ဗျာနောက်တစ်ခုကတော့အရေးကြီးဆုံးကတော့မိသားစုဝင်တွေပါပဲမိသားစုဝင်တွေကယောဂအကြောင်းကိုလည်းနားလည်မယ်ဖြီးရည်ရဲ့အကြောင်းဖြီးရည်ရဲ့အဖြစ်တွေဘယ်လိုတွေပေါ်တတ်တယ်ဖြီးရည်ရဲ့အကျိုးတွေကဘာတွေရှိတယ်ဖြီးကိုမှန်မှန်တိုက်မှအကျိုးကျေးဇူးရှိနိုင်တယ်ဆိုတဲ့အကြောင်းတွေကိုမိသားစုကိုပညာပေးထားပြီးတော့မိသားစုနဲ့အတူတွဲပြီးတော့ကုမာတာလင်းဒီယောဂအအောင်မြင်မြင်မြန်မြန်ဆန်ဆန်ပျောက်ကင်းအောင်ကုသနိုင်မယ်ယောဂဖြစ်တယ်ဆိုတဲ့အကြောင်းပြောပြကြည့်ပါခင်ဗျာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်ပြင်ဆက်ပေးနေတဲ့ဂျာမအေကနာကိုတောက်တာနေမနေ့ပိုင်းမှာနောက်တစ်ချိန်ပြန်ပြီးတော့နာစင်နိုင်ပါရဲ့ရှင်။အခုမြမအေးတုံတက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။မြမပြည်မှာအစိုးရအဆက်ဆက်ကမူရစ်ဆေးနှိမ်နင်းရေးလှုပ်ရှားမှုတွေနဲ့ဆင်နွှဲနေပေမဲ့ပြဿနာဟာပုံမှုဆိုးဝါးလာနေတဲ့အကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရဲ့ရှင်။
မမူရစီတက်ဖြစ်ရေးအစီအစဉ်ကိုအမေရိကန်အစိုးရကဆက်လက်ကူညီမှာဖြစ်ကြောင်းလွန်ခဲ့တဲ့လ23ရက်နေ့ကနေပြည်တော်မှာကြေညာချက်ထုတ်ပါတယ်ဗမာအစိုးရရဲချုပ်နဲ့တွေ့ဆုံဆွေးနွေးအပြီးမှာအမေရိကန်သံအမတ်ကကူညီဖို့ကတိပေးလိုက်တာဖြစ်ပါတယ်မြန်မာစာနယ်ဇင်းတွေမှာမူရစီဖမ်းဆီးတဲ့သတင်းကိုအများဆုံးတွေ့နိုင်ပါတယ်လွန်ခဲ့တဲ့ဇွန်လ26ရက်နေ့ဟာကုလသမဂ္ဂမူရစီတက်ဖြစ်ရေးနေ့ဖြစ်တဲ့အတွက်မြန်မာနဲ့တိုင်းမှာမူရစီဖြစ်စည်းတဲ့ပြပွဲတွေကျင်းပပါတယ်။ရှမ်းလက်နက်ကင်ကလည်းမူရစီမိရှုတဲ့အခါအနားလုပ်ပါတယ်။မူရစီအများအပြားဖန်ဆီးနိုင်တာကိုတိုက်ဖြရေးအောင်မြင်တဲ့အနေနဲ့မြန်မာနဲ့တိုင်းအစိုးရကယူဆပုံရပါတယ်။ဒါပေမဲ့ဖန်ဆီးရမိတဲ့ပမာဏဟာအလွန်နည်းသေးတယ်လို့မူရစီဝန်ထမ်းတွေကဆိုပါတယ်။မြန်မာနဲ့တိုင်းမှာထုတ်လုပ်တဲ့မူရစီကိုဘင်္ဂလားဒေ့ရှ်၊အိန္ဒိယနဲ့အခြားအရှေ့တောင်အာရှဒေသကိုတင်ပို့နေကြောင်းသိရပါတယ်။တင်ကားဝင်းနဲ့စစ်ဘူအပါအဝင်ငွေစင်မောက်ခိုမှုနဲ့အပြစ်ပေးခံရသူ13,500ရှိတယ်လို့ AFP သတင်းမှာဖော်ပြပါတယ်။မနေ့ကတည်းကဆိုင်ငွေစင်ပြည့်မှုပေါင်း 50ရာခိုင်နှုန်းတိုးပွားလာတာတွေ့ရပါတယ
်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့လွန်ခဲ့တဲ့မတ်လထုတ်နိုင်ငံတကာမှုရည်စေးချုပ်ကံရေးမဟာဗျူဟာအတွဲတင်မှလည်းဗမာပြည်ကိုစိတ်ကြွစေအများဆုံးထုတ်လို့ရဒေတာအဖြစ်သတ်မှတ်ထားပါတယ်။ကမ္ဘာဘိန်းဈေးကွက်ရဲ့20ရာခိုင်နှုန်းဟာမြန်မာပြည်ကထွက်တာဖြစ်ပါတယ်။အရှေ့ပိုင်းနေဆက်ဒေတာတိုင်းသားလက်နက်ကင်တွေကြီးစိုးရဒေတာမှာစိတ်ကြွစေအများဆုံးထုတ်လုပ်နေတယ်လို့ဆိုပါတယ်လက်နက်ကင်အဖွဲ့တွေထဲမှာ90ရာခိုင်နှုန်းဟာမူးယစ်ဆေးနဲ့မကင်းနိုင်ဘူးလို့ရဲမှူးကြီးဟောင်းဦးခန်းအောင်က DVB သတင်းဌာနနဲ့တွေ့ဆုံစဉ်ဇွန်လတုန်းကပြောကြားခဲ့ပါတယ်ဒါကြောင့်မို့ငញ្ញန်ရေးဆွေးနွေးတဲ့အခါမှာမူးယစ်ဆေးကိစ္စပါထည့်သွင်းသင့်တယ်လို့အကြံပေးထားပါတယ်မူးယစ်ဆေးထုတ်လုပ်မှုတိုးပွားလာတာကိုဖန်ဆီးရမိတာတွေကသက်သေပြနေပါတယ်
တောင်ရလှုပ်ရှားသူတွေဝင်းစာမလောက်တဲ့အခါမှာသုံးလေးလနဲ့ဝင်ငွေပူရနာနဲ့ဘင်းကိုစိုက်ပြိုးကြပါတယ်။ထွက်တဲ့ဘင်းကိုဂုံတွေကအင်တန်ရရောက်လာဝယ်တာမို့အိမ်မှာတင်ထားလို့ရတဲ့ဂုံပစ္စည်းဖြစ်ပါတယ်။တချို့ဆိုရင်ဘင်းမထွက်မီကတည်းကငွေကြိုပေးထားပြီးထွက်သမျှကိုဝယ်တာမျိုးလည်းရှိတယ်လို့ရင်းမှုကြီးဟောင်းဦးခန်းအောင်ကပြောပါတယ်။ဘင်းစိုက်လို့ချမ်းသာလာတယ်ဆိုတာမရှိပဲဘင်းဝယ်ယူပြီးဘင်းပြူချက်သူတွေကသာချမ်းသာလာတယ်လို့ဆိုပါတယ်။တောင်ရလုံငန်းဖွံ့ဖြိုးတိုးတက်လာရင်ဘိန်းဆိုင်ပြုံးမှုနည်းပါးနိုင်စရာအလားအလာရှိပါတယ်။ဒါပေမဲ့ဒီလိုဖြစ်ဖို့ဆေးစုနှစ်နဲ့ကြီးပြီးကြာနိုင်ပါတယ်။ထိုင်းနိုင်ငံမှာဘိန်းစားထိုးစိုက်ပြိုးရေးကိုနိုင်ငံခြားအခုအညီနဲ့ကြိုးပမ်းတာအနည်း30ကျော်မှလက်ရှိအခြေအနေကိုရောက်လာပါတယ
်။လွန်ခဲ့တဲ့မတ်လကုန်မှာ NLD အစိုးရတက်လာပြီးနောက်မူရည်ဆေးဝါးအဖမ်းအဆီးတွေများလာတာကိုတွေ့နိုင်ပါတယ်။မူရည်ဆေးနဲ့ပတ်သက်တဲ့ပညာပေးအစီအစဉ်တွေတိုးချဲ့လာတာကိုလည်းတွေ့နိုင်ပါတယ်။ဒါပေမဲ့မူရည်ဆေးဆိုင်ရာမှုကင်းတွေကိုကင်တွယ်ရမှာဥပဒေနဲ့အဖွဲ့အစည်းအားနည်းနေသေးတယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနကဆိုပါတယ်။အစိုးရအစစ်အစဟာတိုက်ဖြတ်ရေးလုပ်ငန်းကိုတိုးချဲ့လုပ်ကင်နေပေမဲ့မူရည်ဆေးပြဿနာဟာပိုပြီးတော့ဆိုးဝါးလာနေကြောင်းပြည်ထောင်စုဝန်ကြီးကိုယ်တိုင်မနှစ်ကပြောသွားပါတယ်။မူရည်ဆေးဝါးတိုက်ဖြတ်ရေးဌာနရဲ့အင်အားကိုမတိုးချဲ့နိုင်တာဟာလဲအားနည်းချက်တစ်ခုဖြစ်ပါတယ်လူအင်အား30ရာခိုင်နှုန်းလိုအပ်နေတဲ့ဌာနဖြစ်တဲ့အတွက်မနိုင်တဲ့ဝန်ကိုထမ်းနေရတယ်လို့ဖြစ်နေပုံရပါတယ
်မူရည်ဆေးသုံးဆွဲသူဥယျာဉ်တိုးပွားနေတယ်လို့အမေရိကန်နိုင်ငံသားရေးဌာနအစီရင်ခံစာမှာဖော်ပြပါတယ်စိတ်ကြွစည်းနဲ့ဘိန်းဖြူကိုအရေးဖြော်ပြီးအနဲ့ထိုးသွင်းတဲ့ဓလေ့ကိစ္စလာတာမျိုးဘိရှူတဲ့ဓလေ့ခစ်ကုန်သွားပြီလို့ဆိုပါတယ်။မွေးရဆေးကိုအနဲ့ထိုးတွင်းသူများလေလေ HIV ကခုခါစွမ်းအားကျယောဂါဆွဲကတ်သူတွေများလေလေဖြစ်ပါတယ်။မွေးရဆေးသုံးဆွဲသူ2000နီးပါးရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကဆိုပေမဲ့အရတားအတင်းအဖွဲ့နဲ့ကုလသမဂ္ဂကတော့3000နဲ့4000အကြားရှိနိုင်တယ်လို့ခန့်မှန်းကြပါတယ်။ဆေးဆွဲမှုကုသရေးဌာနပေါင်း83ခုရှိပါတယ်။ရန်ကုန်အမေရိကန်တာယုံကလည်းမြန်မာအစိုးရမူရည်ဆေးတိုက်ဖြတ်ရေးအစီအစဉ်မှာအခုအညီပေးနေပါတယ်။မြန်မာရဲတပ်ဖွဲ့ကလည်းမူရည်ဆေးနေနေရင်းနဲ့ပတ်သက်ပြီးအမေရိကန်ကကူညီနေပါတယ်။ဒါပေမဲ့မူရည်ဆေးတိုက်ဖြတ်ရေးမှာသုံးနိုင်တဲ့အစိုးရစွမ်းရည်မှာအခက်အတရှိနေပြီးတိုင်းရင်းသားချုပ်ကံရဒေသမှာမူရည်ဆေးအများဆုံးထွက်နေတဲ့အတွက်ထိရောက်မှုမရှိတယ်လို့ဖြစ်နေပါတယ်။ဒီကနေ့အထိတော့မူရည်ဆေးမှာပါဝင်တဲ့ထိပ်ပိုင်းပုဂ္ဂိုလ်တွေကိုအစိုးရအာဏာပိုင်ကအရေးယူနိုင်စွာမရှိသေးကြောင်းအမေရိကန်နိုင်ငံရဲ့ဌာနမွေးရစီအစီရင်ခံစာအတွဲတက်မှာဖော်ပြထားပါတယ်ခင်ဗျာ
။ဥရောပစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာရေးသုံးသပ်ချက်ပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနက်ပိုင်းမှာလည်းနှာစင်နိုင်ပါတယ်ရှင
်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတည်မငြိမ်အခြေအနေတွေနဲ့ဒီရင်းလုံခြုံရေးပြဿနာတွေကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဒီနှစ်ကုလသမဂ္ဂအထွေထွေညီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်လိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေကိုကင်တွယ်မှုတွေမှာနိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲအထွေထွေညီလာခံမတက်ရောက်တဲ့အတွက်နိုင်ငံတကာမှာထိထိရောက်ရောက်ရှင်းပြနိုင်မဲ့အခွင့်အရေးကိုထိခိုက်နိုင်ပါသလား။ပြည်တွင်းရေးကိုအာရုံစိုက်ဖို့ပိုအရေးကြီးနေသလားဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေ့လာအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းနှက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကလည်းကြိုဆိုပါရစေ။
နေညတိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရပါမယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေရဲ့စုစည်းတင်ပြချက်ဖြစ်ပါရစေ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တောင်ပိုင်းရှမ်းပြည်တက်မတော်ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေစစ်နဲ့အဖွဲ့ဟာမြန်မာအစိုးရအဖွဲ့ကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဆရာမတွေအနေနဲ့တာဝန်ကျရာဒေသတွေကိုပြန်လာကြဖို့ရခိုင်ပြည်နယ်ပညာရေးမှူးရုံးကကြေညာချက်ထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းကစစ်ဘေးရှောင်ပြည်သူ1000ကျော်နေရပြန်ဖို့အခက်အခဲတွေ့နေတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်။ဒီမှာကနန်းဟောင်းပါရှင်တရင်တွေကိုဆိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။တနင်္ဂနွေလောပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရစစ်ကနိုင်ငံတော်အတိုင်ပင်ခံယုံဖိတ်ကြားမှုနဲ့ဒေါ်အောင်ဆန်းစုကြည်ဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းတို့နဲ့နေပြည်တော်မှာတွေ့ဆုံကြပါတယ်။စက်တင်ဘာလ17ရက်ကနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကိုတွေ့ဆုံပြီး12ရက်နေ့ကတပ်မတော်ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းနဲ့တွေ့ဆုံတာဖြစ်ပါတယ်။တွေ့ဆုံမှုမှာနိုင်ငံတော်အတိုင်ပင်ခံဆန်းစုကြည်ကငင်းချမ်းရေးနဲ့မူရစေဝါတိုက်ဖြတ်ရေးမှာအမျိုးသမီးတွေပါဝင်ဖို့လိုတယ်လို့ပြောပြီးဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကတော့ NCA စာချုပ်ပါအတိုင်းအတူလျှောက်လန်းဖို့ပြောကြားလိုက်ပါတယ်။တနင်္ဂနွေလောအပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ဟာအစိုးရတပ်မတော်နယ်မြေစိုးမိုးရေးလှုပ်ရှားမှုကြောင့်အပြည့်ရစာချုပ်လက်မှတ်ရေးထိုးထားပေမဲ့ယခုနှစ်အတွင်းတိုက်ပွဲပြန်စိတ်လာတဲ့နောက်ပိုင်းတပ်မတော်ထိပ်ပိုင်းခေါင်းဆောင်တွေကိုတွေ့ဆုံတာဖြစ်တယ်လို့ NLD ပါတီအာဏာရလာတဲ့နောက်ပိုင်းဒေါ်အောင်ဆန်းစုကြည်နဲ့လည်းပထမဆုံးတွေ့ဆုံတာဖြစ်ပါတယ်
။အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ပိတ်ထားခံရတဲ့ရခိုင်ပြည်နယ်မောင်တော်ခရိုင်အတွင်းကစာတင်ကြောင်းတွေကိုခုရက်ပိုင်းအတွင်းပြန်လည်ဖွင့်လှစ်မှာဖြစ်တဲ့အတွက်ဆရာမတွေအနေနဲ့တာဝန်ကျရာဒေတာတွေကိုပြန်လာကြဖို့ရခိုင်ပြည်နယ်ပညာရေးရုံးကကြေညာချက်တစ်ဆောင်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီကြေညာချက်ကိုဒီလ12ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်တာဖြစ်ပြီးမောင်တော်ခရိုင်အတွင်းကပညာရေးဝန်ထမ်းတွေအနေနဲ့စက်တင်ဘာလ19ရက်နေ့နောက်ဆုံးထားပြီးမိမိတာဝန်ကျရာနေရာကိုမပြတ်မကွက်ပြန်လာကြဖို့နဲ့ပြက်ကွက်တူတွေကိုဝန်ထမ်းစီမင်းစည်းကမ်းရအေးအေးယူမှာဖြစ်တယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ပူရီတောင်မြို့ပေါ်ကလုံခြုံရေးကောင်းတဲ့စာတင်ကျောင်းပေါင်း20ကိုတော့အခုရက်ပိုင်းအတွင်းဖွင့်လှစ်မှာဖြစ်ပြီးစစ်တပ်ကလုံခြုံရေးယူပေးမှာဖြစ်တယ်လို့ပူရီတောင်မြို့ပညာရေးမှူးဦးညွန့်ဖေကပြောပါတယ်ပညာရေးဌာနကအခုလိုကြေညာချက်ထုတ်ပေမဲ့လက်ရှိအခြေအနေအရနေချောင်းတွေမှာတာဝန်ထမ်းဖို့လုံးဝမဖြစ်နိုင်သေးဘူးလို့ဂျင်းချောင်းကျေးရွာမှာတာဝန်ကျတဲ့ကျောင်းဆရာတဦးကပြောပါတယ်ဩဂုတ်လ28ရက်နေ့ကမောင်တော်ခရိုင်တွင်းမှာလုံခြုံရေးစခန်း30ကျော်ကိုပင်္ဂလီအကြမ်းဖက်တမားတွေတိုက်ခိုက်ခဲ့တဲ့အတွက်မောင်တော်ခရိုင်တွင်းကစာတင်ကျောင်းပေါင်း20ကျော်ပိတ်ထားခဲ့ရတာဖြစ်ပါတယ်
ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်ကချင်းအမျိုးသမီးတဦးတောင်ယာကအပြန်မြေမြုပ်မိုင်းနှင်းမိပြီးတေဆုံးခဲ့ပါတယ်။စက်တင်ဘာလ17ရက်နေ့ကပလောဝမြို့နယ်25မိုင်ကျော်ခန့်ဝေးတဲ့ကွန်းချောင်းဝကျေးရွာအုပ်စုငန်းချောင်းဝကျေးရွာနယ်ဦးလောက်စုံနဲ့တော်ကန်နွဲတို့ရဲ့သမီးအသက်39နှစ်အရွယ်မတ်သိန်းထိုက်ဟာတောင်ယာကပြန်လာတဲ့အချိန်မှာမြေမြုပ်မိုင်းနှင်းမိတာကြောင့်တေဆုံးခဲ့တယ်လို့ခုမီမီဒီယာသတင်းဌာနမှအက်ဒီတာကိုပီတာလွယ်လူးကပြောပါတယ်။ပလောဝမြို့နယ်ဟာရခိုင်တပ်မတော် AA တပ်ဖွဲ့ခြေကုပ်ယူထားတဲ့ဒေသတစ်ခုဖြစ်ပြီးမြမတပ်မတော်နဲ့တိုက်ပွဲဆက်တင်ဖြစ်ပွားတဲ့2015ခုနှစ်နောက်ပိုင်းကစပြီးမိုင်းနှင်းမိလို့တေဆုံးသွားတဲ့ဒေသခံ5ဦးထက်မနည်းရှိခဲ့တယ်လို့ကိုပီတာကပြောပါတယ်
ကချင်ပြည်နယ်ပမော်မြို့နယ်ရောပတ်ကျောင်းတုတ်ခတဲ့စခန်းမှာခေလုံးပြီးပညာသင်ယူနေတဲ့16နှစ်အရွယ်ကျောင်းသားမောင်လဖိုင်စောတိန်ဟာအပြင်ထွက်ပြီးတငယ်ချင်းတွေနဲ့အလဲတွားချိန်ရံဖြစ်ပြီးဓာတ်တန်ရနဲ့တေဆုံသွားခဲ့ပါတယ်ကိုရန်ကျောင်းသားဖြစ်တဲ့မောင်စောတိန်ဟာစက်တင်ဘာ10ရက်နေ့ညကကျူရှင်ပြေးပြီးတငယ်ချင်းတွေနဲ့မြို့ထဲမှာအလဲတွားခဲ့ချိန်မှာဖြစ်ပွားခဲ့တယ်လို့လမ်းဘေးမှာဓာတ်ခုတ်တန်ရနဲ့တူစီးတဲ့ဆံကယ်နဲ့အတူတေဆုံးနေတာကိုတွေ့ရတယ်လို့ဒုက္ခတဲ့စခန်းတော်ဝန်ခံဆရာတန်ကွန်းကပြောပါတယ်တေဆုံးမှုနဲ့ပတ်သက်ဆက်နွယ်နေတဲ့သူ6ဦးကိုရဲစခန်းကဖမ်းဆီးစစ်ဆေးနေပြီးစစ်ဆေးမှုအဖြေမထွက်သေးပါဘူး
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်တွင်ကာလတံဖိုးချသိန်းပေါင်း1000ကျော်ရှိတဲ့စိတ်ကြွ YouTube ဆေးပြားအများပြားဖန်ဆီးရမိတယ်လို့မူဆယ်မြို့မှရဲစခန်းကစခန်းမူတုရဲမှုအေးမြင့်ကပြောပါတယ်။ဒါဟာမူဆယ်မြို့မှစိတ်ကြွ YouTube ဆေးပြား 9.3963 သိန်းဖန်ဆီးရမိတာဟာပထမဆုံးအကြိမ်ကာလတံဖိုးအများဆုံးဖန်ဆီးရမိခြင်းဖြစ်တယ်လို့တုရဲမှုအေးမြင့်ကပြောပါတယ်။စတမလ17ရက်နေ့ကမူရစ်တက်စုမူအထူးတုရဲမူကျော်ထေဦးဆောင်တဲ့အဖွဲ့ဟာတရင်အရာနံဖက်က105မိုင်သွားရာတိုးကိတ်အနီးမှာစောင့်ဆိုင်နေစဉ်မတင်ကာဖွဲ့ကားတစီးကိုရက်တန့်ရှာဖွေရာကနေဖမ်းဆီးရမိချင်းဖြစ်တယ်လို့မူဆယ်မြို့မှရဲစခန်းကပြောပါတယ်ဖမ်းဆီးရမိသူတွေကိုမူဆယ်မြို့မှရဲစခန်းကမူရစ်ပ148မြင်းဆောင်139မူရစ်စေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့စေဝါများဆိုင်ရာပုံမှန်15မြင်းဆောင်19ကကြီးမြင်းဆောင်21တို့ဖြင့်အရေးယူထားပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းရှိစစ်ဘေးရှောင်ပြည်သူ1000ကျော်နေရပြန်နိုင်ရေးအတွက်ဘာသာရေးအသင်းအဖွဲ့တွေနဲ့ကချင်ငြိမ်းချမ်းရေးကွန်ရက်ကတာဝန်ရှိသူတွေကလည်းအစိုးရတပ်မတော်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးရာပြည်လည်မှုမရရှိသေးသလိုစစ်ဘေးရှောင်ပြည်သူတွေနေရပြန်ဖို့အခက်အခဲတွေ့နေတဲ့အခြေအနေကိုတော့အမီရဲ့စူးစီးချက်ကိုနိုင်ကွင်းအင်ကနေခုလိုတင်ဆက်ပေးထားပါဗျ
။ကချင်ပြည်နယ်တနိုင်းမြို့နယ်တွင်ရောက်ရှိနေတဲ့စစ်ဘေးရှောင်တွေနေရပြန်နိုင်ရေးအတွက်မြမတပ်မတော်ခေါင်းဆောင်တွေကိုတွားရောက်ညှိနှိုင်းခဲ့ပေမဲ့လည်းပြည်လည်မှုမရရှိခဲ့ဘူးလို့ကချင်နှစ်ချင်းခရိယံဖွဲ့ချုပ်သူသူသွင်းမှုဒေါက်တာခလန်ဆန်စွန်ကပြောပါဗျ။
ကျွန်တော်တို့တိုင်းမွန်းနဲ့တနိုင်းကအပြန်တွေ့ဆုံတဲ့အချိန်မှာဒီ IDP ဒီရဲ့ဆန္ဒကတော့တပ်စခန်းရှိတော့သူတို့မပြန်ရဲဘူးပြောတယ်ဒီသမတော်ကကလည်းတပ်စခန်းကတော့သူတို့ဆုတ်ခွာဖို့အကြောင်းမရှိဘူးပါဆိုတော့ကျွန်တော်တို့ကအခုဒီတက်ဆိုင်ရာပြည်နယ်အစိုးရကိုစာရေးပြီးမှတစ်ခေါက်ပြန်ဟောစူးစမ်းဖို့လုပ်နေတယ်အဲ့ဒီအစ်စ်မှာပဲရှိသေးတယ်ကျွန်တော်တို့ဒီ JA နဲ့ NCA မထိုးတာတော့ဆက်တာဘောတော့ဒီလိုပြောဖို့လဲစပိုက်ဆိုင်ရာတော့သူတို့ကဟောလက်မခံနိုင်ဘူးပါ
စက်တင်ဘာ9ရက်နေ့ကမြောက်ပိုင်းတိုင်းစစ်ဌာနချုပ်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာပါအစိုးရတပ်မတော်ကနေတနိုင်းမြို့အတွင်းအင်္ဂါကားကြေးရွာနံပြူချောင်းနီးပတ်ဝန်းကျင်နဲ့နန်းဖြတ်ချောင်းပေးနားတွေမှာတပ်စခန်းတွေအခိုင်အမာတည်ဆောက်ပြီးနေရာယူထားတဲ့အတွက်စစ်ဘေးရှောင်ပြည်သူတွေနေရာပြန်ဖို့ခက်ခဲတွေ့နေတယ်လို့တနိုင်းဒုက္ခရေးကူညီပေးသူကပြောပါတယ
်စပိုင်းကတော့ဒီဂျွန်တော်အဲ့ဒီ post မှာရောနောက်ပြီးတော့အင်္ဂါကားမှာရောနောက်ပြီးတော့ဒီဘက်ကဒီနံပြူချောင်းခပက်ကန်ဒီဘက်ကန်ဒါတဲ့ဖြစ်ပေါ်ဟိုမိုင်းခွန်ဒါတဲ့ဖြစ်အဲ့ဒီနေရာဒီမှာကျတော့အားလုံးတူးချက်ထားတာပြရရခင်ဗျာ
အင်္ဂါကားနဲ့နမ်းပြူသေးတာစစ်ပေးရှောင်တောင်ကျော်ကိုတနိုင်းမြို့နယ်အတွင်းဘာသာရေးသင်းတော်တွေကနေနေရာထိုင်ခင်းနဲ့စားတောက်ရေးတွေအကူအညီပေးနေရပါတယ်ဇွန်လပရမပတ်ကစတင်ဖြစ်ပွားခဲ့တဲ့တနိုင်းဒေသတွင်အစိုးရတပ်မတော်နဲ့ KIU တို့ကြားတိုက်ပွဲတွေကြောင့်နေရာစုကဆွဲပြေးလာရတဲ့ဒုက္ခတွေတောင်ကျော်တွေနေရာထိုင်ခင်းနဲ့ရိတ်ခါခက်ခွဲတွေကြုံတွေ့နေရပြီလို့တနိုင်းစစ်ပေးရှောင်ဒုက္ခသည်တွေကိုကူညီပေးသူကဆက်ပြောပါတယ်
ဒီကတော့ကျွန်တော်တို့ဒါ IDP ဘောနော်တကယ်ကံအနေနဲ့ဒါစိတ်ဆောင်အနေနဲ့ကျွန်တော်ကမပြည့်အပြည့်အဝမပြုတ်ပြေလို့ဆိုရအနေနဲ့ဒုတိယချက်ကတော့စာဝတ်နေရေးပေါ့အေးစာစားဖို့တောက်ဖို့အတွက်ပေါ့အဲ့ဒါအခုလို့ဆရာအလူရှင်တွေဟိုနိုင်ငံရေးပါတီတွေအနေနဲ့ပေးထားတဲ့သူထောက်ပံ့ပေးတဲ့အနေနဲ့စားနေတာပေါ့ရေရှည်အတွက်တော့သူတို့အတွက်အခက်အခဲဖြစ်မှာ
လက်ရှိကချင်ပြည်နယ်အတွင်းအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားစစ်ရေးသိမ်းမှမှုတွေရှိနေသေးတဲ့အတွက်စစ်ဘေးရှောင်တွေနေရပြန်နိုင်ရေးဟာမရေရာသေးတဲ့အနေအထားမှာရှိနေပါတယ်ခင်ဗျာ
ဆက်ပြီးတော့ရိုးရဒလိလက်မှုပညာနဲ့မပပြောက်အောင်ဒေသတွင်းလူငယ်တွေလုပ်ငန်းကိုင်ငန်းအဆင်ပြေအောင်ရည်ရွယ်ပြီးတော့တက်ထက်ဝါထက်အိမ်သုံးပစ္စည်းပြုလုပ်ရေးသင်တန်းကိုတောင်ရိုးစာပေနဲ့ယဉ်ကျေးမှုအသင်းကဦးဆောင်ပြီးရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့မှာသင်တန်းဖွင့်လှစ်ခဲ့ပါတယ်တက်တွေဝါတွေအထူးပေါ်တဲ့ရှမ်းပြည်သူပြည်သားတွေအတွက်ဘလို့အကျိုးကျေးဇူးတွေရှိစေတယ်လဲဆိုတာကိုတော့လမ်းမဟောင်ကနေစူးစီးတင်ပြထားပါတယ်
Atta mwe wan jang piu naim po, sin ye ta pa piao po dre yue bi, tong yo sa pe ne yin jie mu atinga, wa le mu atche khan ni pinya ten da, gong jang ga ni gong cho piang le mu atap jinyar re gu, ogas la na sat de yen ni ga ni tong se yen ni ati, tong yo sa pe ne yin jie mu atin, miyama ni ngan beso un phun piu to de ye pwe, MIID ne, ati sa sa mu le mu usi ta na do ga ni, tin ja po cha pe khe ra phit par de. Tong yo sape ne yin jie mu atin dwe phe dwe yin mu mak khin me san ga ro gung jan sha ya lwe ku de wa ne pyu lout tha de atong saung rwe ha jam ma yin ne nyin nyut de lo pyo ba de
akhu ga lu dot dot mya mya ga hammock ko chai ja na no wa wo tong yin kaung ne wa aim ma ni de so da le kaung ne so da wo ti do ti khe de bo ti khe de da me akhu po bi do ti la de so da akhu pyo chulo myo bo di ye bo hu tu ta ri di phong ni bai paw la de dot bo no
Parma jain wa le mu ache khan ni pinyat ten nan go taung ji myo phaya phyu yak kwe ma phwin lit khae da phit pi de da twin danu taung yo pa o li su ne shan a long a yauk 80 law tet yauk tin yu khae ba de ten nan ma pan o a myo myo ye khwe a myo myo a kha ye o ye bu sat pya khwe po pen the khwe lin ban sa de pisi rwe go wa tet twe ne pyu lout de ni ten nan rwe go pwa cha pe khae ba de ten nan na sai lu ga ro a khu lu pyo ba de
အနောက်ရက်မလျော်နိုင်တဲ့အမ်ဘင်ထုံမနန်မကွန်ခါရောက်နိုင်အနောက်ရက်ငွိုင်းဝါဆောင်ဝါတဲ့နိုင်ဟဲ့ပြည်သူတွေအတွက်တကယ်ကိုအကျိုးရှိပါတယ်ဒီအခါရဲ့အိုးတို့ပန်းအိုးတို့လောက်တာဟာရှေးခေတ်ကထုံးဆောင်ပေါ်တော့ကျွန်တော်တို့တိုင်းပြည်မှာဝါလဲပေါ်တယ်လောက်တိုက်ရင်တန်ဖို့ရှိတယ်အတုံးပြုတ်နိုင်တယ်ဆိုပြီးတင်တန်းလာဖွင့်ပေးတာတင်တန်းကနေပို့ချပေးတဲ့တင်ခန်းစာတွေကိုရွာပြန်
ပြောဆိုထားကြောင်းနဲ့တင်နန်းနာတွေကိုပြောဆိုထားကြောင်းနဲ့တင်နန်းနာတွေဝင်ငွေရအောင်အဲ့ဒီပစ္စည်းတွေကိုတောင်ရိုးစာပေနဲ့ယဉ်ကျေးမှုအတင်းရဲ့လိုကိုတွေတက်အချောတပ်ပြင်းတော့အတင်းကနေဈေးွက်ရှာပြီးပြန်ရောက်ချပေးသွားမှာဖြစ်ကြောင်းတောင်ရိုးစာပေနဲ့ယဉ်ကျေးမှုအတင်းတွဲဖက်တွင်းရင်မှုမခင်မေးစန်းကပြောပြပါတယ်ရှင်
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။တောင်ပိုင်းရှမ်းပြည်တမတော်ခေါင်းဆောင်ဘိုလ်ချုပ်ကြီးရဲ့စစ်နယ်အဖွဲ့ဟာမြန်မာအစိုးရအဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။စာတင်ကြောင်းတွေပြန်လည်ဖွင့်လှစ်မှာဖြစ်တဲ့အတွက်ဆရာမှတွေအနေနဲ့တာဝန်ကျရာဒေတာကိုပြန်လာကြဖို့ရခိုင်ပြည်နယ်ပညာရေးမှူးရုံးကကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်။
တော်ရရှိလွယ်ခုနားဆင်ခဲ့ကြတာကတော့ဗီယန်နိုင်ဝိုင်းတော့သားတွေကနေပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါအခုလွှင့်ပေးနေတဲ့ကိုနိုင်ကနေ၁၀နိုင်အထိအစီအစဉ်စဆုံးကိုတန်လွှင့်ချိန်ပြပြခြင်းည၁၀နိုင်ကနေ၁၇နိုင်အထိလှိုင်းတို့မီတာ၃၂နဲ့၅၀တို့ကနေနားဆင်နိုင်ပါတယ်အခုတော့ကြာသာပတိနေ့ည၁ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းကျဉ်းချုပ်
အမေရိကန်ပြည်သူကိုကလေးဘဝမှာတရားမဝင်ရောက်လာပြီးပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြပြလိုက်တဲ့တမရဟောင်းဘရက်ကိုဝါမလက်ထက်ကဥပဒေနဲ့နေရက်ပြန်မပို့ဖို့အကာအကွယ်ပေးထားသူတွေနဲ့ပတ်သက်ပြီးသဘောတူညီမှုရလုနေပါချင်းနေရောက်ခဲ့တဲ့အကြောင်းတမနာဒေါ်နယ်ထရန့်ကဒီနေ့ပဲပြောဆိုလိုက်ပါတယ်ဒီစီလိုခေါ်တဲ့အစီအစဉ်နဲ့ပတ်သက်လို့အထက်နဲ့အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တွေနဲ့အပေးအယူဆက်ဆက်ခဲ့တာတွေမရှိတဲ့အကြောင်းသမ္မတကဂျာတာဘင်းနဲ့ဆော်ဘိုင်တူတာလူမှုကွန်ရက်မှာပြောဆိုခဲ့ပြီးသိပ်မကြခင်မှာပဲအခုလိုထပ်မံပြောဆိုလိုက်တာပါ။အာမာဟာရီကိန်းတန်ကနေပြန်လည်ထူထောင်ရေးကြိုးပမ်းမှုတွေနဲ့ပတ်သက်လို့တင်ပြချက်တွေကိုနားထောင်ဖို့နဲ့မုန်တိုင်းတန်သင်သူတွေကိုတွစ်ဆုံဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဒီကနေ့ပဲဖလော်ရီဒါပြည်နယ်ကိုရောက်ရှိသွားပါတယ်။သူသမ္မတမိုက်ပန်စ်လည်းလိုက်ပါသွားတဲ့ခီးစဉ်အစဖြစ်နဲ့မွန်တိုင်းပေါ်ချက်ပြတ်တန်းခဲ့ရာဖော့တ်မိုင်ယာဆိုရောက်ရှိလာပြီးနီပယ်စ်မြို့ကိုလည်းသွားရောက်မှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံရှီရိုင်းကမှတင်းမြင့်အခြေအနေတွေကြုံရတဲ့ကုနာပြည်နယ်မှာဖမ်းဆီးခံထားတဲ့အရသားများကို IS အကြမ်းဖက်အဖွဲ့ကခေါင်းပြတ်တတ်လိုက်ကြောင်းပြည်နယ်ဆိုရတောင်ဝင်ရှိသူတွေကဒီကနေ့ပဲအတိအပြည့်ပြောဆိုလိုက်ပါတယ်။အစိုးရနဲ့ပတ်သက်စွန့်နမှုရှိတဲ့အရသားများတပြတ်ခံရမှုဟာလွန်ခဲ့တဲ့နှစ်ရက်ကဖြစ်ခဲ့တာလို့လည်းပြည်နယ်အုပ်ချုပ်ရေးမှူးကအတိအပြည့်ပြောဆိုခဲ့တာပါ။မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့မြောက်ပိုင်းကမတည်မငြိမ်အခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအကြီးအကဲကပြင်းပြင်းထန်ထန်ဝေဖန်လိုက်တယ်လို့လွန်ကျော်ရေးကောင်စီကလည်းစိုးရင်ကြောင့်တဲ့အခြေအနေကိုဟန်တားဖို့လိုအပ်တဲ့အကြောင်းမြန်မာဆွေရကိုတိုက်တွန်းပြောဆိုလိုက်ပါတယ်။
ကြာသပတေးနေ့ညဘက်နောက်ဆုံးရထားတဲ့ မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Brighter Sonia ဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet ဆက်မြန်းလာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။မနေ့ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့ 32.40 နဲ့ 49 တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါရဲ့ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.